Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရင်း2024ခုနှစ်နိုဝင်ဘာလ6ရက်ဗိုလ်ရုနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီဒီကနေ့ဟာ American ပြည်ထောင်စုမှာရွေးကောက်ပွဲနေ့ဖြစ်ပါတယ်အခုဒီအစီအစဉ်ကိုတော့ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါရုပ်သံဖြစ်နေတဲ့ရိုက်ရှုစားနိုင်ပါတယ်ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
အမေရိကန်ပြည်ထောင်စုမှာအင်္ဂါနေ့ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေမဲပေးကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကိုကြပြောင်းကြပြန်ဖြစ်သွားအောင်ကြံစည်ကြိုးပမ်းမဲ့သတင်းမှကိစ္စ FBI တတိပေးထားပါတယ်။အင်္ဂါနေ့အစ္စရေးလူကြောင်းတိုက်ခတ်မှုကြောင့်ပါလက်စတိုင်30သေဆုံးခဲ့ရပါတယ
်။အဲ့လိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်အပြီးမှာတော့အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲနဲ့ပတ်သက်လို့ဓာတ်ရိုက်ဆက်သွယ်မိမြန်ချက်မဲပေးကြတဲ့မြန်မာမဲဆန္ဒရှင်ရဲ့ရွေးချယ်မှုနဲ့သဘောထားတင်ပြချက်တွေထုတ်လွှင့်သွားမှာဖြစ်သလိုနောက်ပိုင်းမှာလည်းဒီရွေးကောက်ပွဲကြီးနဲ့ဆိုင်တဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထက်ကပြောပြသွားမှာဖြစ်ပါလိမ့်ဗျာ
။အမေရိကန်ပြည်ထောင်စုမှာအင်ကာနေ့ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေမဲပေးနေကြပါတယ်။ဒုတိယသမ္မတကမလာဟဲရစ်ကိုနိုင်ငံရဲ့ပထမဆုံးသောအမျိုးသမီးခေါင်းဆောင်အဖြစ်ရွေးချယ်မလားဒါမှမဟုတ်လည်း2020ရွေးကောက်ပွဲမှာရှုံးခဲ့တဲ့သမ္မတဟောင်းတွန်နဲ့ထရန့်ကိုပဲအင်ပူရိုကိုပြန်ပို့မလားဆိုတာကိုရွေးချယ်ဆုံးဖြတ်နေကြတာဖြစ်ပါတယ်ဒီမိုကရက်သမ္မတလောက်ဟဲရစ်နဲ့ပြိုင်ဘက်ရီပပ်လီကန်ထရန့်တို့ကြားရှင်ပြိုင်မှုဟာဆိုရင်ဆဲဆုနှစ်တည်းအတွင်းအခြေအနေအဖြစ်ဆုံးရွေးကောက်ပွဲတစ်ခုအဖြစ်လူမှုစစ်တမ်းတွေကဖော်ပြပါတယ်။အနိုင်ရသူကတော့လာမယ့်ဇန်နဝါရီလအတွင်းမှာသမ္မတ၄နှစ်သက်တမ်းကိုစတင်တာဝန်ယူရမှာဖြစ်ပါတယ်။နိုင်ငံတော်ရွေးကောက်ပွဲရလဟာဆိုရင်အခြေအနေဖြစ်နေတဲ့ပြည်내ခုနှစ်ခုကမဲရလတွေကအဆုံးဖြတ်ပေးမဲ့ပုံရှိတယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောကြပါတယ်။အဓိကကြတဲ့ပြည်내ကြီးတွေမှာမဲပေးပြည်စီမှုနဲ့မဲရီတွက်နိုင်မဲ့အနှစ်အမြန်ပုံမူတည်ပြီးအင်္ဂါနေ့နှောင်းပိုင်းဒါမှမဟုတ်လဲဗုဒ္ဓုနဲ့အစောပိုင်းတို့မှာအနိုင်ရသူပေါ်ထွက်လာနိုင်ပါတယ်။အင်္ဂါနေ့မနက်ခင်းပိုင်းမှာနိုင်ငံရဲ့အရှေ့ပိုင်းပြည်내တွေမှာမဲယုံတွေဖွင့်ခဲ့ပြီးအစိုးရစင်တာတွေမိသက်ဌာနတွေကျောင်းတွေဖျားကျောင်းတွေနဲ့တခြားသောမဲယုံတွေမှာမဲပေးသူတွေတန်းစီမဲပေးခဲ့ကြပါတယ်။နိုင်ငံရဲ့တခြားသောမဲယုံတွေဟာလည်းနိုင်ငံရဲ့စံတော်ချင်း6ခုနဲ့အညီဖွင့်ခဲ့ကြပါနေလေကအစောပိုင်းမှာတော့ပြည်내50လုံးကမဲယုံတွေကိုဖွင့်ခဲ့ကြပါတယ်ရှင်။ American Congress မှာအများစုကြီးစိုးရေးရလဟာလဲအင်ကာနေ့မဲပေးပွဲကနေထွက်ပေါ်လာမှာဖြစ်ပါတယ်။ဒီရလဟာဆိုရင်သမ္မတရွေးကောက်ပွဲအနိုင်ရသူရဲ့ဥပဒေအစိုးပြုချက်တွေအရေးမှာအဓိကအခန်းကဏ္ဍကပါဝင်လာမှာလဲဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်နေရာ435နေရာအလုံးအတွေ့နှစ်နှစ်သက်တမ်းကိုသက်တမ်းသစ်ကိုအင်ကန်နေရွေးကောက်ပွဲမှာရွေးချယ်နေတာဖြစ်တယ်လို့ပဲအထက်လွှတ်တော်နေရာ100တဲက34နေရာအတွေ့6နှစ်သက်တမ်းသစ်ကိုလည်းရွေးချယ်နေတာဖြစ်ပါတယ်လက်ရှိမှာတော့ဒီမိုကရက်တစ်ကအထက်လွှတ်တော်ကိုအ ਨੇ စုနဲ့ကြီးစိုးထိန်းချုပ်ထားတာဖြစ်ပြီးအောက်လွှတ်တော်မှာတော့ရီပဘလီကန်တွေကကြီးစိုးထားတာပါဒါပေမဲ့လည်းလွှတ်တော်နှစ်ရဲ့ကြီးစိုးမှုကပြောင်းပြန်ဖြစ်သွားနိုင်တယ်လို့မူလအတိုင်းလည်းဖြစ်နေနိုင်တယ်လို့ရွေးကောက်ပွဲသုံးသပ်သူတွေကခန့်မှန်းကြပါတယ်ဘလို့ရလတ်မျိုးပဲထွက်ပေါ်လာပါစေလွှတ်တော်နှစ်ရဲ့စလုံးမှာတော့ပါတီတွေအနေနဲ့အ ਨੇ စုအသားစီးရတဲ့အခြေအနေမျိုးနဲ့ဆက်ရှိနေမယ်အလားအလာရှိနေပါတယ်51-49နဲ့ဒီမိုကရက်ကကြီးစိုးထားတဲ့အထက်လွှတ်တော်မှာရီပဘလီကန်တွေကပြန်လည်ထိန်းချုပ်လာနိုင်မဲ့အလားအလာခေါင်းလဲရှိနေပါတယ်။ West Virginia ကိုစားပြုအထက်လွှတ်တော်အမတ်နေရာအတွက်ရီပဘလီကန်တွေအနိုင်ရမယ်လို့ခန့်မှန်းထားကြပြီးဒီမိုကရက်တွေထံကနောက်တနေရာထပ်ပြီးတော့အနိုင်ရမယ်ဆိုရင်တော့အထက်လွှတ်တော်မှာရီပဘလီကန်တွေထိန်းချုပ်လာနိုင်မဲ့အခွင့်အလမ်းလဲဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုတဝန်ခံမဲယုံတွေကိုဘုံအန်တီရဲ့ချင်းချောင်မှုတွေဟာဆိုရင်ရုရှားကဖြစ်ပုံရချောင်ပြည်ထောင်စုနဲ့ပြည်내တာဝန်ရှိသူတွေရဲ့ဆန့်စစ်ချက်တွေကဖော်ပြပါတယ်။အင်ကာနီမနက်ခင်ဘုံအန်တီရဲ့ချင်းချောင်မှုတွေကြောင့်ဂျော်ဂျီယာပြည်내အရှိတောင်ပိုင်းကမဲယုံတချို့ကိုမဲပေးမှုယာယီရက်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့ဒီချင်းချောက်မှုတွေကမယုံကြည်ရတော့ဘူးလို့ပြည်내တာဝန်ရှိသူတွေကအလင်းအမြန်ပဲဆုံးဖြတ်ခဲ့ပါတယ်။အရေးအမြစ်ကိုဖော်ထုတ်ပြီးဖြစ်ပြီးအဲ့ဒါဟာရုရှားကဖြစ်တယ်လို့ဂျော်ဂျီယာပြည်내အတွင်းရေးမှူးကသတင်းထောက်တွေကိုပြောပါတယ်။သူတို့ကအနှောက်အယှက်ပေးတာဖြစ်ပြီးချုံးမွေမျှတပြီးမှန်ကန်တဲ့ရွေးကောက်ပွဲဖြစ်လာဖို့လိုလားပုံမရဘူးလို့လည်းသူကထပ်လောင်းပြောပါတယ်။ ပြည်내တော်များများကမဲယုံတွေမှာဘုံအန်တီရဲ့ချိတ်ချောင်မှုတွေကိုသိရှိထားတဲ့အကြောင်းပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကအင်္ဂါနေ့မှာပြောပါတယ်ဒီချိတ်ချောင်မှုအများအပြားကရုရှား email domain တွေမှာအစပြုပုံရတယ်လို့လည်းထပ်လောင်းပြောပါတယ်ဂျော်ဂျီယာပြည်နယ်မှာဘုံအန်တီရဲ့ချင်းချောက်မှုတွေအပြင်ပါတီဆွဲခင်းတဲ့မစ်ရှိဂန်နဲ့ဝစ်ကွန်ဆင်ပြည်နယ်တွေကမဲယုံတွေကိုလည်းဘုံအန်တီရဲ့ချင်းချောက်မှုတွေပို့လာတဲ့အကြောင်းလဲအမေရိကန်တာဝန်ရှိသူတို့က VOA ကိုအတည်ပြုထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဓမ္မဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လည်ပေးနေပါတယ
်။ View မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရှင်။ဣသရေလဇက်တိုက်လေချောင်းတိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်မှာအနည်းဆုံးလူ30သေဆုံးခဲ့ရတယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကအင်ကာနေ့မှာပြောပါတယ်။တနင်္လာနေ့နှောင်းပိုင်းဣသရေလလေချောင်းတိုက်ခိုက်မှုတစ်ခုအတွင်းဘိုက်လာဟီယာမှာနေရအဆုံးခွာထွက်ပြေးသူမိသားစုတွေခိုးလုံရအိမ်တလုံးကိုထိမှန်တာကြောင့်အနည်းဆုံးလူ20ဦးသေဆုံးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဂါဇာစီတီဇူဝီဒာနဲ့ဒီအယ်လ်ဘာလာဒုမှာလည်းတိုက်ခိုက်ခံရပါတယ်။ဣသရေလစစ်တပ်ကတော့ပြီးခဲ့တဲ့ရက်အတွင်းဂါဇာအလဲပိုင်းနဲ့တောင်ပိုင်းကစစ်သွေးကြွတွေရဲ့အခြေခံအဆောက်အုံနေရာတွေနဲ့စစ်သွေးကြွတွေကိုချေမှုန်းခဲ့တယ်လို့အင်ကာနေမှာပြောပါတယ်။ဣသရေလနဲ့ဟက်စ်ဘိုလာကြား73လာကြားပြည်ပခအတွင်းလက်ဗနန်မှာတေဆုံးသူအရေအတွက်ကတနင်္လာနေ့မှာ3000ကျော်အထိရောက်ရှိသွားပါတယ်။စက်တင်ဘာလလယ်ပိုင်းတင်းမာမှုတွေတိုးလာမှုအတွင်းနဲ့ဣသရေလကလက်ဗနန်တောင်ပိုင်းကိုအောက်တိုဘာလ10ရက်နေ့ကျူးကျော်တိုက်ခိုက်မှုအတွင်းအများစုသေဆုံးကြရတာဖြစ်ပါတယ်။ဒဏ်ရာရသူက13,000ကျော်ရှိတယ်လို့လည်းလက်ဗနန်ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။ကရင်ပြည်နယ်ဖားပွန်ခရိုင်တဲကမြန်မာစစ်ကောင်စီရဲ့ခေါပုတ်စခန်းကနေထွက်ပြေးလွတ်မြောက်သွားတဲ့စစ်ကောင်စီတပ်ကရရှိ3ဦးနဲ့စစ်တပ်မှုအပါအဝင်တပ်ဖွဲ့ဝင်18ဦးတို့ကိုဖမ်းဆီးထားတဲ့အကြောင်း KNU တပ်မဟာ9ကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီရဲ့ခေါပုတ်စခန်းကိုတော့အောက်တိုဘာလ28ရက်နေ့က KNLA PDF ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်ပြီးနောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေစခန်းကိုစွန့်ခွာထွက်ပြေးသွားတာကိုလိုက်လံတိုက်ခိုက်တာမှာဖမ်းဆီးရမိတာဖြစ်ကြောင်း KNLA PDF ပူးပေါင်းတပ်ဖွဲ့ကပုဂ္ဂိုလ်တူက VOA ကိုပြောပါတယ်
ကျွန်တော်သိသလိုဆိုရင်တော့စခန်းမှာမိရပေါ်ကိုလိုက်ခံလို့မှမိတာနယ်မြေရှင်းလင်းရေးလုံရင်လုံရင်နဲ့စခန်းလေးတိုက်ပွဲပြီးတော့နယ်မြေရှင်းလင်းရေးအဲဒါတည်လို့တယ်ပေါ့နော်လို့တဲ့အချိန်လို့တဲ့အနေအထားတစ်ခုမှာဒီရရလို့တော့သိရဲ့ကျွန်တော်သိတော့18ရောက်လို့သိရဲ့ဗျာဟုတ်ဒီဖပေါ်ပြူပါမှာဆိုလို့ရှိရင်တကယ်အရေးပါတဲ့စခန်းတစ်ခုပဲလေ
စစ်ကောင်စီတပ်ဖွဲ့ဝင်တွေဖမ်းဆီးခံရတဲ့သတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးခေါပုတ်တပ်စခန်းကနေထွက်ပြေးသွားတဲ့အချိန်မှာစစ်ကောင်စီရဲ့ခမရ340ခမရ341ခလရ19တပ်တွေကတပ်ခွဲမှု3ဦးအပါအဝင်တပ်ဖွဲ့ဝင်18ဦးကိုဖမ်းဆီးရမိတာဖြစ်တယ်လို့လည်းပူးပေါင်းတပ်ဖွဲ့ကပြောပါတယ်ဖမ်းဆီးခံထားရသူတွေကိုတော့ကရင်အမျိုးသားအစည်းအရုံး KNU ရဲ့စစ်တုံးပန်းဥပဒေနဲ့ထိန်းသိမ်းထားတဲ့အကြောင်းလည်းပူးပေါင်းတပ်ဖွဲ့ဘက်ကပြောပါတယ်ဖပွန်ခရိုင်တွင်းကစစ်ကောင်စီရဲ့ခေါပုတ်တပ်စခန်းဟာဆိုရင်1992ခုနှစ်ကတည်းကတပ်ဆွဲထားတဲ့ဗျူဟာအရအရေးပါတဲ့စခန်းဖြစ်တဲ့အကြောင်းဒီစခန်းချသွားတာကြောင့်စစ်ကောင်စီအတွက်ဖပွန်ဗျူဟာဒါကြမ်းရှိတော့တာလို့လည်းသူကပြောပါတယ်စခန်းသိမ်းတပ်ပွဲအတွင်းအရက်သားတေဆုံးမှုလည်းရှိခဲ့ပါတယ်ရှင်ရှမ်းပြည်နယ်အင်းလေးဒေသတွင်းကရေပေးတင်ခဲ့တဲ့ကျေးရွာတွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာလေပြင်းထန်ကြောင့်နေအိမ်တွေထပ်ပြီးတော့ပျက်စီးရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ2ရက်နေ့စနေနေ့ကလေပြင်းတိုက်ခိုက်တဲ့ဒဏ်ကြောင့်အင်းလေးဒေသကန်လှရွာနဲ့ကုနာရွာတို့မှာအိမ်တွေပျက်စီးခဲ့ရတဲ့အကြောင်းအင်းတစ်ခုလုံးအတိုင်းအတာအရအင်ဂျီ30ကျော်ပျက်စီးကြောင်းဒေသခံတို့က VOA ကိုပြောပါတယ်။ အင်းလေးဒေတာကကျင်းရွာပေါင်း189ရွာကလူဦးရေ9400ကျော်တို့ဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းရေဘေးဒဏ်သင့်ခဲ့ပြီးတဲ့နောက်ပြန်လည်ထူထောင်ရေးဆောင်ရွက်နေရခြင်းအခုထပ်ပြီးတော့လေပြင်းတိုက်ခိုက်မှုတန်းကြောင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအဟန့်အတာဖြစ်စေပါတယ်ခီးသွွားလုပ်ငန်းတွင်ကျတဲ့အင်းလေးဒေတာမှာအခုနှစ်ပွင့်လင်းရာသီအတွင်းခီးသွွားတချို့ပြန်လည်ဝင်ရောက်လာပေမဲ့ပြီးခဲ့တဲ့နှစ်တွင်နဲ့ရှင်ရင်တော့အရင်အတွက်ကလျော့နေနေတယ်လို့လည်းဒေတာကန်တို့က VOA ကိုပြောပါတယ်ရှင
်မီဂန်ပြည်တော်စုမှာတော့နိုဝင်ဘာ5ရက်ဒီကနေ့ဟာရွေးကောက်ပွဲနေ့ဖြစ်ပါတယ်။အမေရိကန်ပြည်သူတွေအခုချိန်ထိကိုမဲယုံနေစီကိုသွားပြီးတော့သူတို့တင်မြှောက်ခြင်းနဲ့သမရနဲ့အထက်အောက်လွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်မဲပေးနေကြတော့မယ်ဖြစ်ပါတယ်။အခုဆိုရင်ကျွန်တော်တို့ VOA ရုံးချုပ်နဲ့တိတ်ပြီးတော့မဝေးလှတဲ့ဗာဂျီးနီးယားပြည်နယ်အာလင်တန်မြို့ကမဲယုံတရုံမှာ VOA ဝိုင်းတော်သူမန်အင်ဂျင်နိုင်လဲရောက်ရှိနေပြီးဆိုတော့မဲပေးနေကြတဲ့နောက်ဆုံးအချိန်တွေမဲပေးသူတွေရဲ့သဘောထားရွေးကောက်ပွဲရလတ်အလားအလာလုံခြုံရေးစတာတွေတည်အောင်ဆက်သွယ်မေးမြန်းကြည့်ပါမယ်။မင်းကြီးခင်ဗျာအခုရောက်နေတဲ့ဒီနေရာမှာပေါ့နော်မဲတွေပေးနေကြတော့မယ်လားခင်ဗျာမဲယုံကဘယ်ချိန်ပြိမာလဲနောက်ဆုံးမြင့်ဝင်အခြေအနေကိုပြောပြပေးပါလားခင်ဗျာ
။ Okay အခုကျမရောက်ရှိနေတဲ့နေရာကဒီအာလင်တန်ကဒီမဲယုံတရုံပေါ့နော်ဒါကတော့သူတို့ဗဟိုစာကြီးတိုက်ပေါ့လေအဲ့နေရာမှာသူတို့မဲယုံအခုဖွင့်လှစ်ပြီးတော့ဒီနေ့မဲပေးနေကြရပေါ့လေဆိုတော့အခုကျမတို့ဓာတ်ရိုက်တခုကျမဒီဓာတ်ရိုက်သတင်းပေးပို့နေတဲ့အချိန်မှာပဲအဲဒီကဆန်တော်ချိန်ည9နာရီမှာဒီမဲယုံပိတ်မှာပါအဲ့တော့အခုမဲယုံမပိတ်ခင်အချိန်ထိပေါ့နော်မဲပေးသူတွေကတဖွဲဖွဲနဲ့လာရောက်ပြီးတော့ပေးနေကြစေဖြစ်ပါတယ်နောက်ပြီးတော့ဒီမဲယုံ9နာရီည9နိုင်ပိတ်တာနဲ့သူတို့တွေကမဲတွေကိုစတင်ရွေတက်มาဖြစ်တယ်လို့လည်းဒီမဲယုံတာဝန်ရှိတဲ့သူတွေကဒီ VOA ကိုပြောပြပါတယ်ပေါ့လေဆိုတော့ဒီအဲ့လိုည9နာရီမဲယုံပိတ်တာနဲ့သူတို့မဲတွေစတင်ရွေတက်มาဆိုတဲ့ခါကျတော့အခုချိန်ထိတော့ဒီမဲပေးတဲ့သူတွေကဘယ်သူတွေကိုမဲပေးလဲဆိုတာတော့မသိရသေးဘူးပေါ့လေဆိုတော့ဒီမှာကတော့အခုဒီဒါအခုကျမရောက်နေတာကအာလင်တန်မှာရှိတဲ့မဲယုံတခြားဒီတခြားနယ်တွေတခြားမဲယုံတွေမှာလည်းသူတို့အချိန်နဲ့သူတို့ပိတ်ဖို့တော့ရှိပါတယ်ဒါပေမဲ့ကျမသိရတော့ညတချို့ကလည်း7နာရီထိတော့ရှိမယ်လို့တော့သိရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီရွေးကောက်ပွဲနေ့မှာဗာဂျီးနီးယားပြည်နယ်တဝိုက်မဲပေးနေကြတဲ့အခြေအနေကငင်းငင်းညံ့ညံ့ပဲရှိရလားပြီးတော့ဟိုလုံညုံရေးတင်းကျပ်ထားတဲ့အခြေအနေမျိုးရောတွေ့ရသေးလားခင်ဗျာ
လက်ရှိဒီဗာဂျီးနီးယားပြည်နယ်မှာတော့ဒီဗာဂျီးနီးယားပြည်နယ်ပေါ့ကျမရောက်ခဲ့တဲ့ဒီမဲယုံနေမှာတော့အေးချမ်းချမ်းပါပဲ။ဘာဖြစ်လို့ဆိုတော့မဲယုံနေကလည်းဒီမူလာရန်ကျောင်းတို့เนาะအခုဆိုရင်လည်းစာကြည့်ရိုက်တို့မှာဖွင့်နေလာရောက်ပေးတဲ့လူတွေကလည်းအေးချမ်းချမ်းပါပဲ။ဒါပေမဲ့ဝါရှင်တန် DC တို့နောက်ပြီးတော့အခုသမ္မတဟောင်းဒေါ်နယ်ထရမ့်ပေါ့လေဒီ Republican ဘက်ကနေသမ္မတလောင်းပြည်ရွေးဝင်ရောက်ရှင်ပြိုင်နေတဲ့ဒီသမ္မတဟောင်းဒေါ်နယ်ထရမ့်နေတဲ့ဒီ Florida ဘက်က West Palm Beach ဘက်မှာတော့နည်းနည်းပါးပါးသူတို့အခြေအနေတွေကနည်းနည်းရှုပ်ရှုပ်ထွေးထွေးဖြစ်နေတယ်လို့ဖြစ်တယ်လို့တော့ကျမတို့ကြားရတယ်ပေါ့လေဒါပေမဲ့အချက်အလက်ကတော့အခုချိန်ထိအတိအကျမသိရသေးဘူးဒါပေမဲ့အဲ့လိုမျိုး DC တို့ဘာလို့မှာတော့သူတို့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတယ်ပြီးတော့စစောကသတင်းထဲမှာလည်းကြားခဲ့ရတဲ့အတိုင်းပဲပေါ့နော်တချို့ဒီအခုဒီနေ့အခုဒီ2024မှာကျင်းပတဲ့သမ္မတရွေးကောက်ပွဲ American သမ္မတရွေးကောက်ပွဲမှာတခြားနိုင်ငံသားကပေါ့အထူးသဖြင့် Russia ဘက်ကဝင်ရောက်ဆွတ်ဖက်မှုတွေဝင်ရောက်နှောက်ယှက်မှုတွေရှိနေတယ်ဆိုတော့ဒီသတင်းပေးသတင်းအချက်အလက်တွေရပါလေဒါတွေကိုသူတို့သတိထားပြီးတော့စောင့်ကြည့်နေတဲ့အခါကျတော့တချို့ပြည်နယ်တွေနေရာတွေမှာတော့ဒီလုံခြုံရေးတင်းတင်းကြပ်ကြပ်နေပေါ့နော်အဲ့ဒါတွေချထားတာတော့ရှိပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ကျွန်တော်သတိထားမိသလောက်ပေါ့လေဒီဗာဂျီးနီးယားပြည်နယ်မှာအုတ်ချုပ်ရေးမှုကိုဒီ Republican ဘက်ကပုံကိုတူကိုရွေးချယ်တင်မြှောက်ထားတာရှိပါတယ်ဆိုတော့ तू ကအခုဝင်ပြိုင်တဲ့ဒီသမ္မတဟောင်းဖြစ်တဲ့ Donald Trump ကိုထောက်ခံသူဆိုတော့ဗာဂျီးနီးယားပြည်နယ်ကလူတွေက Republican နဲ့ Democrat Party နှစ်ခုမှာပေါ့ဘယ်ပါတီကိုမဲပူပေးကြတယ်လို့မှန်ရင်သတိထားမိပါလေ
ဒီအမေရိကန်ပြည်ထောင်စုမှာအခုကျင်းပတဲ့ဒီ2024ခုနှစ်မှာကျင်းပတဲ့သမ္မတရွေးကောက်ပွဲကတော့တကယ်ကမ္ဘာမှာအကြီးမားဆုံးဒီဒီမိုကရေစီစနစ်နဲ့ပတ်သက်လို့ဟိုစမ်းသပ်မှုကြီးတစ်ခုပေါ့နော်ဒီအခုသမ္မတရွေးကောက်ပွဲရလဒ်ကိုကျမတို့ရင်ခုန်စွာနဲ့အခုစောင့်ကြည့်ရမှာဖြစ်ပါတယ်ဆိုတော့အခုစစောကဒီကိုညံဝင်းအောင်မေးသွားတဲ့မေးခွန်းအရဆိုလို့ရှိရင်ဒါအမေရိကန်ပြည်ထောင်စုမှာကသူတို့နိုင်ငံရေးအရာအစဉ်ဆက်ကတော့ဥပမာတကယ်လို့ဒီမိုကရက်ကအစိုးရပေါ့နော်သမ္မတဖြစ်ရွေးကောက်ခံရတယ်။နောက်ဒီမိုကရက်တွေကအင်အားအများစုဖြစ်တယ်ဆိုရင်တစ်ဖက်မှာသူတို့တွေကဒီ power balance ပေါ့နော်ပြန်ပြီးတော့အဲ့လိုမျိုးအနေနဲ့အဲဒီတချို့ဒီ govern ဒီအခုလိုပေါ့မြို့နယ်အုပ်ချုပ်ရေးမှုတွေအဲ့လိုနေရာတွေမှာဒါမှမဟုတ်လို့ရှိရင်ဒီမြို့တော်ဝင်တွေအဲ့လိုနေရာတွေမှာသူတို့ republican တွေဖြစ်လာလေရှိပါတယ်။ဆိုတော့ဒီလိုသဘောတရားပါပဲ။ဒါတော့များသောအားဖြင့်ဒီ virginia ကတော့တော့ဒါဒီမိုကရက်ကိုမဲအများဆုံးပေးတာပေါ့လေ။ဘာဖြစ်လို့ဆိုတော့ Virginia မှာနေထိုင်တဲ့သူအများစုကလည်း immigrants တွေပေါ့နော်။ရွှေပြောင်းအခြေချတဲ့သူတွေအများစုဖြစ်တယ်။ဒါကြောင့်လည်းသူတို့ဒီမိုကရက်ကဒီ Virginia ပြည်နယ်မှာနိုင်လေးရှိတယ်။ဒါကြောင့်အခုဒီတစ်ကြိမ်ရွေးကောက်ပွဲကတော့ကျမတို့စောင့်ကြည့်ရမယ်။အကျိနဲ့အခုစစသတင်းတွေထဲမှာလည်းကြားခဲ့ရတဲ့အတိုင်းပဲပေါ့နော်။သမရလောင်းနှစ်ယောက်စလုံးကိုမဲပေးကြတဲ့လူတွေကအကျိန်နဲ့ဖြစ်နေတယ်။အထူးသဖြင့်ဒီထူးခြားချက်ကဒီနေ့ရွေးကောက်ပွဲကျင်းပတဲ့နေ့မှာပေါ့နော်ထွက်ပြီးတော့အင်းနဲ့အားနဲ့မဲပေးကြတဲ့เนาะအမေရိကန်ပြည်သူတွေကလည်းအများအပြားရှိနေပါတယ်။အဲ့ဒါကြောင့်ဟိုအခုချိန်ထိတော့ကျမတို့ဟိုစောင့်ကြည့်ရမယ်အနေထားပါပဲရှင
်။ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာ။ဒါပေမဲ့ဒီတိုင်းပြည်လုံးအတိုင်းအတာအရဒီမဲစစ်တမ်းတွေကိုကြည့်လို့ရှိရင်ဒီ Donald Trump နဲ့ Kamala Harris တို့ကဟလာသူမသားကိုမသားကိန်းကနန်းတွေပြနေတာရှိပါတယ်အဲ့တော့ Virginia ပြည်နယ်တမိုင်းကြောင်းအရာရောဘယ် Virginia မှာဘယ်ပါတီကအနိုင်ရလေးရှိပါတယ်
โอเคအဲ့တော့ဆဆောကပြောသားတယ်လို့ပဲပေါ့เนาะဒီ Democrat ဘက်ကဒီ Virginia ပြည်နယ်မှာတော့သူကအနိုင်ရလေးရှိတယ်အနေထားရှိပါတယ်ဒါပြီးခဲ့တဲ့ဒီနောက်ဆုံးဒီရွေးကောက်ပွဲပေါ့2020ရွေးကောက်ပွဲတော့ဆိုလို့ရှိရင်လဲဒါ Biden တမရဖြစ်လာတဲ့အချိန်မှာလဲဒီ Virginia ဘက်ကဒါဒီအခု Democrat ကိုမဲပေးခဲ့ကြတယ်ပေါ့နော်ဆိုတော့အခုလောလောဆယ်ဒါပေမဲ့ဒီတစ်ချိန်မှာကတော့ဒါကျမတို့မနေ့ပိုင်းမှာကျမတို့ဒီမြန်မာစံတော်ချိန်ညပိုင်းမှာလွှင့်သွားတဲ့အချိန်ပေါ့လေအဲ့ဒီမှာလဲကျမတို့ရဲ့ Wine Dot to Mackin Phew တွေပြောသွားတယ်လို့ပေါ့လေဒီလို Virginia ပြည်နယ်ဒီလို Arlington မှာရှိတဲ့နေရာမှာတော့မှတချို့ဒီလူငယ်တွေထဲမှာ Trump ကိုမဲပေးတဲ့သူတွေရှိတယ်ဆိုတာလည်းတွေ့ရတယ်ဆိုတော့ဟိုကျမတို့အခုဟိုပြောဖို့စောတယ်ပေါ့နော်
အဲ့တော့
ကျမတို့စောင့်ကြည့်ရမှာပါရှင
်ဟုတ်ကဲ့မင်းချင်းကအရင်အရင်ဒီအမေရိကန်ရွေးကောက်ပွဲတွေမှာတော့လည်းအကြိမ်ကြိမ်ဟလာသတင်းယူခဲ့မှုတယ်ဆိုတော့ဒီအရင်ရွေးကောက်ပွဲနဲ့ဒီ2024ရွေးကောက်ပွဲကဘယ်လိုမျိုးထူးခြားกว่าဟချက်တွေရှိတယ်လို့မြင်ပါသလဲ
ဟုတ်ကဲ့ဟုတ်တယ်ကျမတို့ကျမဆိုလို့ရှိရင်ဒီ American သမရရွေးကောက်ပွဲတွေကိုပေါ့เนาะကျမတင်ဆက်ခဲ့ရတယ်ဓာတ်ရိုက်ပေးပို့ခဲ့ရတာဟာဆိုလို့ရှိရင်တော့ဒီဟာနဲ့ပါဆိုလို့ရှိရင်ကျမနှစ်ချိန်ပေါ့เนาะနှစ်ချိန်ကတော့ရှိပါတယ်ဒါပေမဲ့ကျမကိုယ်တိုင်ဒီပါဝင်ပြီးတော့ကျမဒီကိုရောက်ခဲကပေါ့เนาะရောက်တဲ့အချိန်မှာရွေးကောက်ပွဲကတော့ဒီ Obama အနိုင်ရသွားတဲ့ရွေးကောက်ပွဲပေါ့လေဆိုတဲ့အခါကျတော့ဒီကျမမြင်ရတဲ့အရာဆိုလို့ရှိရင် American ပြည်ထောင်စုမှာအခုလိုပေါ့လူမဲသမရပထမဆုံးတိမ်ဖြစ်လာမဲ့ရွေးကောက်ပွဲတော့ကဆိုတကယ်လူတွေအင်းနဲ့အားနဲ့ဟိုတခါတည်းထွက်လာပြီးတော့သူတို့မဲပေးကြတယ်ပေါ့နော်ဆိုတော့ဒီတမိုင်းဝင်ရွေးကောက်ပွဲတွေဖြစ်လာတိုင်းမှာ American ပြည်သူတွေဟာအကြိတ်နဲ့သူတို့မဲပေးကြတယ်ဒီတစ်ချိန်လဲအခုဆိုရင်ဒါ Kamala Harris ပေါ့သူမတိုင်ခင်တော့ကတော့ဒါ Hillary Clinton နဲ့ရွေးကောက်ပွဲဒါဒီအကြိတ်နဲ့လဲဖြစ်ခဲ့ဘူးရပါလေဒါပေမဲ့ဒီတစ်ချိန်အခုဒုသမရဒီ Democrat ဒုသမရဖြစ်တဲ့ဒီ Kamala Harris နဲ့အခုအရင်က Republican သမရဟောင်း Donald Trump တို့ဒီတစ်ချိန်မှာလည်းတကယ်သမိုင်းဝင်ရွေးကောက်ပွဲဟိုဖြစ်လာမဲ့အနေထားရှိနေတဲ့ခါကြတော့ဒီ American ပြည်သူတွေရပါတော့ဒီနေ့မှာဆိုလို့ရှိရင်လည်းသူတို့အင်းနဲ့အားနဲ့ထွက်ပြီးတော့မဲပေးကြတယ်ဒါကျွန်မတော်တော်ထူးခြားတွေ့ရတယ်တကယ်ဟိုစိတ်ဟိုစိတ်ပါဝင်စားစွာနဲ့ပေါ့နော်သူတို့မဲပေးတယ်ဒီမတိုင်ခင်ရွေးကောက်ပွဲမတိုင်ခင်ကြိုတင်မဲဟိုပေးတဲ့အနေအထားမှာဆိုရင်လ
ည်
းဟိုကျွန်မကိုယ်တိုင်တွေ့ရတယ်ကြိုတင်မဲရုပ်ဖွင့်ပြီးတော့သွားပြီးတော့တွေ့ရခါမှာလည်းတကယ်လူတွေကဟုတ်ကဲ့ကြိုတင်မဲတွေပေးကြတာတန်းတဲ့ချီရှိပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့
ထူးခြားပါတယ်ဒီတစ်ချိန်ကတော့လေ
ဟုတ်ကဲ့အဲ့ထူးခြားတဲ့အချိန်မှာပေါ့နော်ဒီသမရဒိုနယ်ထရန့်ကလူဗျူတူဦးဖြစ်တယ် ဟလာကင်မရာဟဲဆိုလို့ရှိရင်ဟလာလူမဲလည်းဖြစ်တယ်တောင်အရှသူလည်းစက်နေတာဗောလေဆိုတော့ဒီလူမျိုးအခြေအနေကြားမှာဟလာဟိုပြိုင်ပွဲကလည်းတကယ်ဟိုတင်းတင်းကြပ်ကြပ်တွေရှိနေတယ်ဆိုတော့ဒီရွေးကောက်ပွဲမှာမဲဆွဲပြောဆိုကြတဲ့အထဲမှာဘလောက်ထိကိုနိုင်ငံရေးအရာကွဲပြားမှုတွေတွေ့ရလဲခဏ
ဟုတ်ကဲ့အခုဒီမဲပေးတဲ့သူတွေကလည်းသူတို့အဓိကတော့သူတို့အနာဂတ်ဘဝတွေမှာဟိုပေါ့အမေရိကန်အစိုးရတည့်ရအနေနဲ့ဘလို့အကောင်းဆုံးဖြစ်အောင်လုပ်ပေးနိုင်တယ်လဲဆိုတဲ့အပေါ်မှာသူတို့တွေကရွေးချယ်ကြတာတွေ့ရပါတယ်ဥမာဒီမိုကရက်ကိုမဲပေးတဲ့ဒီကမလာဟဲရစ်ကိုမဲပေးတဲ့သူတွေဆိုရင်သူတို့ဘာကြောင့်မဲပေးရတယ်လဲလို့ဟိုမေးတဲ့အခါမှာသူတို့ဖြေကြားချက်တွေရဆိုရင်ဒါကမလာဟဲရစ်ကအထူးသဖြင့်စီးပွားရေးကိုဟိုတကယ့်ကိုဥမော်လာအောင်ကိုပြန်ပြီးတော့လုပ်နိုင်တဲ့အခါမှာဒီအရင်ဒီဘိုင်ဒန်ပေါ့နော်သူဒုသမရတက်တမ်းမှာလည်းသူတို့ဒီဘိုင်ဒန်အစိုးရသူဒုသမရတက်တမ်းမှာလည်းလုံနိုင်ခဲ့တယ်ဆိုတော့ဒီစီးပွားရေးမှာစီးပွားရေးပြန်ပြီးတော့ကောင်းမွန်တာပေါ့အခုလည်းကောင်းစီးပွားရေးကအရှိန်ဟုန်နဲ့သွားနေတယ်သူတို့ဒီစီးပွားရေးကောင်းမွန်အောင်လို့ဒီကမလာဟဲရစ်ကလုံနိုင်မယ်လို့သူတို့ယုံကြည်ရဲဆိုတော့အချက်လည်းပါတယ်နောက်ပြီးတော့ပြီးတော့ဒီဟို tax ပေါ့လေ tax ကိစ္စတွေမှာလည်းဒီကမလာဟဲရစ်ဘက်ကဒီ tax တွေကိုဟိုသူတို့ပြန်ပြီးတော့ပြင်နိုင်အောင်ပေါ့နော်ဒါလူလက်တန်းစားတွေအတွက်ဒါမျိုးပေါ့နော်သူတို့ရဲ့အားသာချက်တွေပေါ့တစ်ဖက်မှာလည်းဒီ Donald Trump ကိုပေးတဲ့လူတွေကလည်းဟို Donald Trump တက်လာခြင်းအဖြစ်ကဘာကြီးပို့ပြီးငြိမ်းချမ်းမယ်ပေါ့နော် Donald Trump ကိုလည်းအဲ့လိုယုံကြည်ကြည်နဲ့ဟိုပေးကြတဲ့သူတွေလည်းရှိပါတယ
်ဟုတ်ကဲ့မိုင်းကြီး
ဟုတ်ကဲ့
မိုင်းကြီးမိုင်းကြီးကဒီမဲလာပေးတဲ့လူတွေနဲ့စကားပြောမင်းမျက်နှာတွေရှိတာပေါ့နော်ဆိုတော့အဲ့ဒါကိုကျွန်တော်သိမကြခင်မှာပဲထုတ်လွှင့်သွားဖို့ရှိပါတယ်ခင်ဗျကျေးဇူးပါမိုင်းကြီ
းဟုတ်ကဲ့ပါရှင
်အခုဆက်ပြီးတော့တင်ပြချင်တာကတော့ဒီဗာဂျီးနီးယားပြည်နယ်တွေကမဲယုံတချို့မှာမဲလာပေးကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကိုမိုင်းကြီးနိုင်ကိုတိုင်တွေးဆုံရိုက်ကူးတဲ့အင်တာဗျူးဗီဒီယိုတွေဖြစ်ပါတယ်။သူတို့ကဘယ်ပါတီကိုမဲပေးခဲ့ကြသလဲ။ဘာကြောင့်အဲ့ဒီလိုရွေးချယ်ကြသလဲဆိုတာတွေကိုသူတို့ကိုတိုင်ရှင်းပြထားပါတယ်။အရင်ဦးဆုံးတော့ဒီမိုကရက်ပါတီသမ္မတလောင်းကမ်မရာဟဲရစ်ကိုမဲပေးခဲ့ကြသူတွေရဲ့ရှင်းပြချက်ကိုအရင်ကြည့်ရှုရအောင်ပါခင်ဗျာ
။အမေရိကန်ပြည်အောင်စုမှာနိုဝင်ဘာလကျင်းပမယ့်သမ္မတရွေးကောက်ပွဲကိုVOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။နိုဝင်ဘာ5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲယုံတွေအားလုံးပိတ်သွားခြင်းကစပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြီးညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီ American ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲ American အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပြည်ရကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ဟုတ်ကဲ့ပါခင်ဗျာ။ VOA ရဲ့မြန်မာပြည်ပုတ်တူးနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့ဒီမဲယုံပေါ့နော်အထူးသဖြင့်တော့ဒီ Virginia ပြည်နယ်တဝိုက်မှာရှိတဲ့မဲယုံတချို့မှာမဲလာပေးကြတဲ့ဟလာအထူးသဖြင့်တော့ Democrat Party ခေါင်းဆောင်ကိုစလေလောင်ကမလာဟဲရစ်ကိုမဲပေးကြသူတွေရဲ့သဘောထားအမြင်တွေကိုနားဆင်ကြည့်ရအောင်ပါခင်ဗျာ
ကျွန်တော်နာမည်ဝင်းစော်သိမ်းပါခင်ဗျာကျွန်တော်အဆိုအခုကမလာဟဲရစ်ဒီမိုကရက်ပါတီကိုမဲပေးခဲ့ပါတယ်ခင်ဗျာအခုအချိန်မှာဆိုတော့ဒီနှစ်ကမဲပွေးပွေးကတော်တော်စိတ်ဝင်စားစရာကောင်းတယ်လို့ကျွန်တော်ထင်ပါတယ်ဘာဖြစ်ဆိုနှစ်ယောက်စလုံးကပုတိပုတ်တက်လေးရင်နဲ့ဘသူနိုင်မယ်ဆိုတော့ရင်တတိတင်းနဲ့စောင်းအောင်မှာဖြစ်တယ်ပြီးတော့ဒါဆိုလို့ရှိရင်အမျိုးသမီးအနေနဲ့တော့ဒုတိယမြောက်အရွေးခံတာပေါ့ဟိုဟေလာရီတော့တခါအခုသူကတော့ဟိုဘယ်လိုပြောအိန္ဒိယနယ်ပွားအိန္ဒိယနဲ့တောင်ပင်ကနယ်ပွားပထမဆုံးအမျိုးသမီးသမ္မတဖြစ်မှာကိုကျွန်တော်တို့ပြောလင်းတဲ့အတွက်မဲပေးခဲ့တာပါသူ့ကိုမဲပေးတဲ့အတွက်ပညာရေးကိုဒီမိုကရက်တွေကသိချလုပ်နိုင်မယ်ဘိုင်ဒန်လက်ထက်ကလည်းဒီ student loan တွေကို waive လုပ်ခဲ့တာရှိပါတယ်နောက်တစ်ခါဒီလူငယ်တွေအိမ်ဝယ်မယ်ဆိုရင်လည်း first time buyer တွေကိုသူက2000ဝယ်ပေးမယ်လို့ပြောပါတယ်နောက်တစ်ခုကဘာလဲဆိုတော့ Chinese ကလေးတွေ test return တွေ middle class တွေကို6000 ठी test return မှာပေါင်းပေးမယ်လို့ပြောပါတယ်ဒါတွေအတွက်ကျွန်တော်ကတော့ဒီနေ့သူတို့ရဲ့ policy ပေါ့ပညာရေးစီးပွားရေးလူမှုရေးအကုန်လုံးကဒီမိုကရက်ကတာမယ်ဆိုလို့ကျွန်တော်မဲပေးခဲ့တာပါအ
ဲ့ဒီနာမည်လူနူဝဲမှာအန်တီဗာဂျီးနီးယားစတာလင်မြို့မှာနေတယ်အန်တီပေးခဲ့တာကတော့ဟိုအမျိုးသမီးသမရ လောင်းကမလာဟဲရစ်ကိုပေးခဲ့တယ်။ဘာလို့ဆိုတော့အမျိုးသမီးတွေအတွက်ကိုတခါမှအမေရိကန်မှာသမ္မတအမျိုးသမီးတွေဆိုတော့မရှိဘူးလေ the first time ဒါပေမဲ့အမေပေးခဲ့ရတော့6ချိန်မြောက်ရှိသွားပြီလေ၄နှစ်တခါမေးပြီးတာဆိုဒီတခါနံပါတ်6 6ချိန်မြောက်ပေါ့ဒီတခါ excited ဖြစ်တော့ဖြစ်ဆုံးပဲ။ဘာလို့ဆိုတော့ဟိုအရင်တော့ပြပြဒီမိုကရက်ကျွန်မအန်ဒီယားဒီမိုကရက်ပါပဲ။ဒီမိုကရက်ဆိုတော့အပြာရောင်ပေါ့ဗာဂျီးနီးယားကလည်းဒီမိုကရက်အပြာရောင်နေမြေပဲ။အဲ့တော့ဘာလို့ဆိုတော့အပြာရောင်ဘာလို့ကြိုက်လဲဆိုတော့ဒီမိုကရက်ကိုဘာလို့ကြိုက်လဲဆိုအန်ဒီတို့စီနီယာစစ်တီဇင်တွေအတွက်ကိုအခွင့်အရေးတွေအများကြီးပဲ။အများကြီးအများကြီးပဲ။စီရလကားကုလို့ရတယ်အကုန်လုံး free အကုန်လုံး free ပဲအကုန်လုံး။အဲ့တော့ကြောင့်ဗာဂျီးနီးယားမှာလေဗာဂျီးနီးယားလည်းအကြိုက်ဆုံးဒီမိုကရက်ကိုလည်းအကြိုက်ဆုံးကမလာဟဲရစ်ကိုလည်းအကြိုက်ဆုံးအကြိုက်ဆုံးအမျိုးသမီးသမရအနာဂတ်အတွက်ကိုမျောလင်းချက်အမျိုးသမီးတွေအတွက်ကိုထိတ်တန့်အပြင်အမျိုးသမီးအခွင့်အရေးလည်းအများကြီးရမှာမို့လို့အမျိုးသမီးကိုမေးပြီးခဲ့ပ
ါအမနာမည်အားချီချီဆွေလို့ခေါ်ပါတယ်အမဗာဂျီးနီးယားမှာနေရပါအမဒါနဲ့ဆိုရင် presidential မဲပေးတာ3ခါရှိပါပြီကိုကတော့ကိုနိုင်စီချင်တဲ့ပါတီရှိရပါတော့အဓိကအကြောင်းရင်းကသူ့ရဲ့ policy ကိုသဘောကျတယ်နောက်ပြီးကြတော့ဟိုနေဥပမာပြောရသလိုပဲသမရကောင်သမရကောင်တစ်ချို့ရောက်တက်လာလို့ဆိုရင်အိမ်တဲ့အိမ်ရဲ့ဘောနော်အကုန်လုံးက effect မဖြစ်နိုင်ဘူးဒါပေမဲ့နည်းနည်းလေးတော့သိတာတယ်ပြောင်းလဲသွားတယ်ဘာဖြစ်လို့ဆိုတော့သမရကအကုန်လုံးကိုပြောင်းလဲမပေးနိုင်ဘူးသူ့ရဲ့မိသားစုကိစ္စကြီးလည်းပြောင်းလဲမပေးနိုင်ဘူးကိုယ့်ရဲ့မိသားစုကိုယ့်ရဲ့စီးပွားရေးကိုယ့်ရဲ့ကြီးပွားရေးကိုကိုယ်ပိုင်ကြိုးစားမှကိုယ်ပိုင်လုပ်မှရတယ်ဒါပေမဲ့သမရကောင်တက်လာရင်အဲ့အတွက်နည်းနည်းအကျိုးတက်ရောက်တယ်ကိုယ့်အတွက်နည်းနည်းပုံပြီးကောင်းလာတယ်မကောင်းတဲ့သမရတက်လာလို့ဆိုရင်ကိုယ့်အတွက်နည်းနည်းချိုးဆုပ်ရုပ်တယ်ဘောနော်ဒါကိုရဲ့ policy ကဒီဘောနော်ဒီဆေးတွေကိုစေဘောနော်ဟိုဟို insurance company တွေဆေးရမတင်မဲနဲ့ဈေးချဈေးသက်သာအောင်လုပ်ပေးမယ်နောက်ပြီးကြတော့ education အတွက်ကလေးတွေအတွက်ပညာရေးတွေကိုဟိုတိုးတက်အောင်လုပ်ပေးမယ်နောက် test ဘောနော်ဒီကို short ချပေးမယ်ဘောနော်ဘာဖြစ်လို့ဆိုတော့ဆင်းရဲတဲ့လူအတွက်က task ကသိအရေးမကြီးဘူးဘာလို့ဆိုတော့သူကအမြဲ task return ပြန်ရတယ်ချမ်းသာတဲ့လူအတွက်ကလည်း task ကသိအရေးမကြီးသူကချမ်းသာပြီးသား middle class ကလူတွေက task ဆောင်လိုက်တယ်အရင်မဲ့ဆောင်လိုက်ရတယ်ပြီးရင်ဘယ်တော့မှပြန်မရဘူးဘာလို့ဆိုတော့သူကချမ်းလဲမချမ်းသာဘူးဆင်းရဲလဲမဆင်းရဲမရဲပါဘူးအဲ့တော့သူက task scope တွေကိုပြန်ပြီးပြင်မယ်လို့လည်းပြောတယ်ပေါ့နော်အဲ့အတွက်လူအများရဲ့အတွက်အကျိုးရှိမယ်လို့တော့ထင်ပါတယ
်အဲကျွန်တော်နာမည်ဦးအောင်စိုးမင်းပါအဲကျွန်တော်ဒီမှာရောက်တာ35နှစ်ရှိပါပြီကျွန်တော်ဒီနိုင်ငံရဲ့စီစဉ်ဖြစ်နေပါတယ်။ဒါကြောင့်ဒီနိုင်ငံကိုလည်းအများကြီးကျွန်တော်တို့ပေါ်ကျေးဇူးပြုဆရာရှိလို့ကျေးဇူးတင်တယ်။ဒီနိုင်ငံရဲ့ကျေးဇူးကကျွန်တော်တို့ကအများကြီးရှိတယ်။အဲ့တော့ဒီမှာပါတီနှစ်ခုကတော့အာဏာရှိတဲ့ပါတီဖြစ်နေပြီးတော့နှစ်ခုလုံးကတစ်ခုနဲ့တစ်ခုမတူကြဘူး against တိုက်နေကြတယ်။ဆိုတော့တကယ်တကယ်ကတော့ဘယ်ကိစ္စပဲမဆိုလုပ်မယ်ဆိုရင်ကောင်းလာလို့ရင်ပါတီနှစ်ခုလုံးကထောက်ခံရမယ်။ကိုယ်ကမဟုတ်ဘူးတပါတီကတင်လိုက်တယ်ဆိုရင်တော့တပါတီကကန့်ကွက်တယ်အဲ့လိုဖြစ်နေဒီဥစ္စာမမြတ်တော့ဘူးအခုလဲဒီလိုပဲဒီမိုကရက်ကတော့သူကဘာမှမပြောဘူးအဲရီပါဘလစ်ကန်ကတော့ခေါင်းဆောင်ကတော့ဟာသူဘာလုပ်မယ်ဘာလုပ်မယ်ဘာလုပ်မယ် first day မှာပြောတဲ့ကိစ္စတွေကလူအများကိုထိခိုက်နေတယ်ဒါကြောင့်ကျွန်တော်ဒီမိုကရက်ကိုပဲကြိုက်တယ
်ဒါတွေကတော့ဒီမိုကရက်သမရာလောင်းကမလာဟဲရစ်ကိုမဲပေးသူတွေရဲ့အတန်တွေဖြစ်ပါတယ်အခုတခါကတော့ဒီဗာဂျီးနီးယားပြည်နယ်တဲကပဲ Republican Party ကိုမဲပေးကြတဲ့သူတွေရဲ့သဘော
ကျွန်တော်ကတော့နာမည်ခွန်ထွန်းတော့ပါ Washington DC မှာနေပါရဲ့ဒီနေ့သူတင်မဲလာပြီးတော့ Donald Trump ကိုမဲပေးလို့ရှိရင်လက်တော်ဒီကဘာကြီးမှာအခုဖြစ်နေလေစစ်မှတ်တွေအကြီးအကျယ်ဖြစ်နေတဲ့ဟာတွေကိုအဲရောကြမှာရောကြနိုင်မလို့ကျွန်တော်ယုံကြည်ပါဘာလို့ပြင်နိုင်လဲဆိုတော့ကျွန်တော်တို့ဒီသူ့လက်ထက်မှာတော့မှာလေညာလူကြောင့်ပြောနေတာဒီပူတင်တို့ဒီမြောက်ကိုရီးယားအာနာရှင်တို့နဲ့ကိုတွဲဆုံပြီးတော့လက်ဆွဲနှုတ်ဆက်နိုင်တဲ့အခြေအနေအထိကိုရောက်ခဲ့တယ်။ဒီကဘယ်လိုခေါ်လဲ။ဂျန်တို့တော့မိတ်ဆွေဖြစ်အောင်လုပ်ရမယ်ဆိုတာရှိရမလား။အဲ့ဒီသဘောမျိုးပေါ့။အဲ့ဒါကြောင့်မလို့ကျွန်တော်ကတော့သူ့လက်ထက်သူ့သားတကယ်လို့တမနာဖြစ်ရင်လက်ရှိဖြစ်ပေါ်နေတဲ့စစ်မီးတွေကိုဒါတစိမ့်တစ်ပိုင်းငိမ့်ချိုင်းအဲငိမ့်အင်းနိုင်မယ်လို့ကျွန်တော်ထင်ပါတယ်
။ကျွန်တော်နာမည်ခွန်ရွှေတိုက်ပါ။ Washington DC မှာနေပါတယ်။အဲ့ဒါဆိုကျွန်တော်ပြီးတာဘာကြောင့်လဲဆိုတော့သူ့အထုံးနဲ့ကျွန်တော် Republican လေ။ကတော့2016ပြည့်ရကျွန်တော်ပြီးခဲ့တာပါအခုပြီးတဲ့2020မှာလည်းကျွန်တော်သူ့ပြီးခဲ့ပါဒါပေမဲ့ကျွန်တော်ရှုံးနေအခုဒီက2024မှာကျွန်တော်သူ့ထပ်ပြီးရတယ်အဓိကကြိုက်တာကတော့ပြောမယ်ဆိုရင် Donald Trump ကျွန်တော်ပြောမယ်ဥပဒေရုပ်ပေါ့ဗျာဥပဒေရုပ်သူကနည်းနည်းပ ြောမယ်ဆိုရင်လည်းတမရဥပဒေရုပ်ရှိတယ်ဟိုခဏကမလာတော့လည်းကျွန်တော်ရှင်ကြည့်လိုက်တဲ့ခါကျတော့ကမလာတယ်လည်းဒီကောင်လည်းသူပြောတဲ့ကြောတဲ့ဒီလုံးနဲ့ဒီဟိုသူကနောက်ဆုံးဒီ Donald Trump ပြောတဲ့ဟာတွေပါသူကမှီညာယူပြောတဲ့အဆင့်တွေရောက်ပြီကျွန်တော်ကတိတ်ပြီးတော့သူ့ကိုတိတ်တော့မတွေ့ဘူးဟု
တ်က
ဲ့ဒါကကိုတိုင်းနဲ့လည်း Republican ပို့ပြီးတော့သဘောကျတာလည်းပါတယ်လေမှကြောင့်သူ့ကိုဒီမဲ့ပြနေရတယ်ဟုတ်ကဲ့
Kamala Harris က View American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျိုရုရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနှာစင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညပိုင်းစီစဉ်ကို Radio နဲ့ဖမ်းယူနှာစင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညာနဲ့9383ညာလိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။သောရရှင်နေမင်္ဂလာမနက်ခင်းဖြစ်ကြပါသေးခင်ဗျာ။အခုကျွန်တော်တို့နားဆင်နေရတာကတော့အမေရိကန်ပြည်ထောင်စုမှာရင်းကုန်စိတ်လှုပ်ရှားပွဲအကောင်ဆုံးသမရရွေးကောက်ပွဲအချိန်ကာလဖြစ်ပါတယ်ဒီလိုမျိုးသမရအကူအပြောင်းကာလမှာအမေရိကန်ပြည်ထောင်စုအတွင်းမှာချင်းချောက်မှုမတည်ငြိမ်မှုဖြစ်မှုတွေကိုတားဆီးနိုင်ဖို့လက်ရှိသမရဘိုင်ဒန်အစိုးရကအထူးပြင်ဆင်ထားပေမဲ့စိုးရိမ်ချက်တွေကတော့ကြေကြေပြန့်ပြန့်ရှိနေပါတယ်အမေရိကန်သမရရွေးကောက်ပွဲနေ့နဲ့သမရတဲ့ကျန်းသစ္စာချိန်ပွဲကြားရပောင်း89ရက်ကာလအတွင်းမှာအတွင်ကူးပြောင်းရေးချွတ်ချွတ်မှုဖြစ်မလားဆိုတာကိုအမေရိကန်ရောက်မြန်မာတွေကိုမေးမြန်းပြီးတော့ကိုငိမ့်ညမ်းအေးကအစူးစီးတင်ပြထားပါဗ
ျ။နောက်ဆုံးအချိန်ထိပြိုင်ဆိုင်မှုပြင်းထန်နေတဲ့2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအကြောင်းကိုပြောရင်မဲရလက်တွေပေါ်ထွက်အပြီးအစိုးရတစ်ကိုငိမ့်ညမ်းတဲ့နီးနဲ့အာဏာလွှဲပြောင်းပေးကိစ္စရပ်ကလည်းလူများကြားမှာလေးထားပြီးပြောစရာဖြစ်နေတာပါ။အထူးသဖြင့်2020ရွေးကောက်ပွဲအပြီးမှာအဲ့တုန်းကသမ္မတဒေါ်နယ်ထရန့်ကခိုင်လုံတဲ့သက်တည်ပြချက်တွေရှိပေမဲ့မဲမတမာမှုတွေရှိတယ်လို့အချိန်ချင်းဆွဆွဲခဲ့ပြီးသူရှုံးတဲ့မဲရလက်ကိုလက်မခံခဲ့ပါဘူး။သူ့ကိုထောက်ခံသူတချို့ကလည်း2021ခုနှစ်ဇန်နဝါရီ6ရက်နေ့မှာတွတ်တော်အဆောက်အအုံကိုအင်အားသုံးဝင်စီးခဲ့ပြီးလူသေဆုံးတဲ့အထိရုံးရင်းဆက်ခတ်တွေဖြစ်ခဲ့လို့အခုတချိန်မှာလည်းအလားတူဖြစ်ရတဲ့အတွက်စိုးရိမ်ချက်တွေရှိနေတာပါ။ဇန်နဝါရီ6ရက်နေ့ဖြစ်စဉ်တုန်းကဝါရှင်တန် DC မှာရှိနေတဲ့လက်ရှိကော်လိုရာဒိုပြည်နယ်မှာနေထိုင်သူကိုထူးမြက်ကတော့အခြေချပြီးသားအမေရိကန်ဒီမိုကရေစီနဲ့ရွေးကောက်ပွဲစနစ်မှာလေလာစောင့်ကြည့်မှုတွေအကောင်းလို့ထပ်ပေါ်လာတဲ့ပြည်သူကရွေးကောက်လိုက်တဲ့မဲရလက်ကိုလက်မခံနိုင်တာကအန္တရာယ်တစ်ခုဖြစ်တယ်လို့ထောက်ပြပါတယ
်သူမေးတယ်2020ရွေးကောက်ပွဲမှာခင်ဗျားရှုံးသွားတယ်ဆိုတော့လက်ခံနိုင်သလားသူကပြောတယ်ဘယ်တော့မှလက်မခံနော်အဲ့ဒါဒီမိုကရေစီဒရက်ဆိုရင်အရန်အန္တရာယ်ကြီးတယ်ဘာလို့လဲဆိုတော့democracy လုံးဝအလုပ်ဖြစ်တယ်ဆိုတာတကယ်ဟိုဝင်ပါတဲ့ဒီလူတွေကနားလည်ရမယ်တကယ်တော့ငါရှုံးတယ်ဆိုရင်တခြားလူကတမနာဖြစ်မယ်အဲ့ဒါကိုလက်ခံရမယ
်ခုတစ်ချိန်ရွေးကောက်ပွဲအကျိုးဇွန်လက CNN သတင်းဌာနရဲ့စကားစထိုးဘက်မှာတော့ရွေးကောက်ပွဲရလဒ်ကိုလက်ခံမလားဆိုတာကိုအစီအစဉ်တင်ဆက်သူက၃ချိန်အထိထပ်ပြန်တယ်မေးခဲ့ရပြီးမှာတော့ Donald Trump ကတရားမြတ်တာပြီးဥပဒေနဲ့အညီကောင်းမွန်တဲ့ရွေးကောက်ပွဲဖြစ်ရင်လက်ခံမယ်ဆိုပြီးဖြေခဲ့ပေမဲ့2020တုန်းကရွေးကောက်ပွဲမှာတော့လိမ်လည်မှုတွေဖြစ်ခဲ့တဲ့ဆိုတာကိုစက်ပြီးစုပ်ကန်ပြောခဲ့ပါလေဒီလိုနောက်ခံအနေထားမှာရွေးကောက်ပွဲမတိုင်ခင်သမရလောင်းထရန့်ကိုလှုပ်ကြံမှုကြံစီမှုနှစ်ချိန်အထိဖြစ်ခဲ့လို့အမေရိကန်နိုင်ငံကြီးကစိုးရိမ်စရာပိုးဖြစ်ခဲ့တာပါနယူးယောက်ပြည်နယ်ဘတ်ကောလိပ်မှာနိုင်ငံကြီးနဲ့နိုင်ငံတကာရေးရအထူးပြုမဟာပွဲရရှိထားသူကိုဟန်သူရကတော့သူတေသနာလိလာတွေ့ရှိချက်တချို့ကိုကိုးကားပြီးအမေရိကန်နိုင်ငံကြီးနဲ့အကြမ်းဖက်မှုဖြစ်နိုင်ခြေကိုအခုလိုသုံးသပ်ပါတယ
်။ခုနောက်ဆုံးထွက်ထားတဲ့ဒီ Eclipse Data အရဆိုရင်တော့ကျွန်တော်တို့ဒီ2024မှာအခု January ရက်နေ့စက်တင်ဘာနေ့ဆိုရင်သူ့ရဲ့ ဒီ extremist movement တို့ demonstration တို့ကဒီ US မှာဒီ2023 data နဲ့ရှင်လာရင်တော်တော်လေးရောကြွားတွေ့ရပါတော့ပြီးတော့အဲ့ movement တွေမဟုတ်ဘဲနဲ့ဒီ extremist group တွေကနေလုပ်တဲ့အဲ့လို violent case တွေပေါ့နော် violent action တွေအားလည်းဒီ2020အနေနဲ့စပြီးတော့သူကဒီ national level မှာရောကြနေရဆိုပြီးတော့သူကအဲ့ finding တွေ့ရပါတော့
ဒါပေမဲ့ Princeton Tech ကသူတုတေသနဌာနတစ်ခုဖြစ်တဲ့ Bridging Divides Initiative ရဲ့လေ့လာချက်ရတော့ sub national level လို့ခေါ်တဲ့ဒီနယ်အဆင့်တွေမှာ2024ခုနှစ်ထဲမှာအထူးသဖြင့် Donald Trump ကိုဇူလိုင်လလုံးကပထမအကြိမ်လှုပ်ကြံမှုကြိုးစားတဲ့ဖြစ်စဉ်ပြီးမှဒေသန္တရအရာရှိတွေချင်းချောက်ခံရတဲ့ဖြစ်စဉ်လို့အကြမ်းဖက်မှုဖြစ်နိုင်ခြင်းဖြစ်စဉ်တွေတိုးလာတာတွေ့ရတယ်လို့ကိုဟန်သူရကထောက်ပြပါတယ်တစ်ဖက်မှာလည်းဒီလိုယူကောက်ပွဲပြီးနိုင်ငံရေးအကြမ်းဖက်မှုတွေမဖြစ်အောင်ကြိုတင်ပြင်ဆင်မှုတွေလုပ်ထားကြပါတယ်နယူးယောက်ပြည်နယ်က Trump ထောက်ခံသူ Matt Dooney ကတော့သူ့ခေါင်းဆောင်အတွက်စိုးရိမ်တယ်လို့အခုလိုပြောပါတယ်
အဲ့လားလीတော့ဆိုရင်ねဘောเนาะ crisis တွေ yeah အဲဟာဖြစ်မှာတော့ဘာဖြစ်လို့ဆိုတော့သူ့ကိုမကြိုက်တဲ့လူတွေက like တချို့ဆိုရင် protest လုပ်တာဟိုဘယ်လိုခေါ်မလဲငြိမ်ငြိမ်ချမ်းချမ်းနဲ့လုပ်ကြတချို့က violence အရန်ဆန်တာဘောเนาะဆိုတော့အဲ့ဒီအနေအထားမှာပိုပြီးတော့ crisis တော့ဖြစ်မှာပဲဒါဒါလဲဆိုတော့အရန် powerful ဖြစ်တဲ့ leader မှာလူဆိုတာတိုက်ခိုက်မှုဆိုတာအမြဲတမ်းရှိတယ်ကျမတို့ကြုံနေရမှာပဲ
ရှိကောက်ပွဲရလက်မှာအရေးပါတဲ့မြောက်ကယ်ရိုလိုင်းနားမှာနေထိုင်ပြီးထရမ့်ကိုဒီဇိုင်းမမတ်ထောက်ခံလာသူဖြစ်တဲ့မော့ကွန်ဆိုဘကတော့သူ့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပြပါတယ်
စိုးရိမ်မှုရှိလားဆိုတော့စိုးရိမ်မှုရှိတယ်ဘာဖြစ်လို့လဲဆိုတော့လူကောင်းတွေကိုကြတော့ညာလုံးအဖြစ်မကြိုက်ကြဘူးကောင်းတဲ့အရာလုပ်တဲ့လူတွေမှတမျှောက်ကြတော့မကြိုက်ကြဘူးလေနော
်အမေရိကန်နိုင်ငံကြီးလှုပ်ရှားမှုတွေကိုပညာရေးပိုင်းဆိုင်ရာလေ့လာနေတဲ့ကိုဟန်သူရကတော့အကျံဖက်တုံ့ပြန်နိုင်ကြကအခုလောလောဆယ်အနေထားရဖြစ်နိုင်ခြင်းနဲ့ပြီးတော့လက်ရစုံနှုတ်ရှားမှုတွေပုံစံတစ်မျိုးပြောင်းသွားတာဒါမှမဟုတ်စူးစိမှုအရင်ငှားလောက်မရှိတော့တာတွေကိုသူတေသနာတွေကညွှန်ပြနေတယ်လို့ဆိုပါတယ
်2021ဒီ capital raid မှာပေါ့နော်အဲသူတို့ဒီ extremist organization တွေရဲ့ကအဲဒီ leader တချို့ဖမ်းခံလိုက်ရတယ်နောက်ပြီးတော့အဲ့လိုအခုနောက်ပိုင်းဆိုလည်းဒီ proud boy တို့ KKK တို့သူတို့ရဲ့အော်သူရဲ့ group တရားအရင်ကတော့အရင်အဲ့လိုစုစုစည်းစည်းသိမရှိတော့ဘူးလို့တွက်လို့ရရပါတော့။နောက်ပြီးတော့သူတို့အခုပြောင်းလဲလာတဲ့ဒီဟို research တွေလုပ်တဲ့ဒီ finding တွေရပါတော့။ပြောင်းလဲလာတဲ့သူရဲ့ technique ကကြတော့ပုံမှန်အဲ့လိုလမ်းနေပေါ်မှာ demonstrate လုပ်တာတို့အဲ့လို physically အဲ့လိုဟိုဟာအကြမ်းဖက်မှုတွေပါတယ်။တွားတဲ့ပုံစံကနေပြီးတော့သူကပြောင်းလဲသွားတာကြတော့ဒီ online ပေါ်ရောက်လာပြီးတော့ online မှာအဲ့လို incitement တွေလုပ်မယ်အဲ့လိုမျိုးအော်ဒီအမုံတရားပွားစီမဲ့အလိုစကားမျိုးအလိုမျိုး campaign တွေပါလောက်တာမျိုးပြီးပြောရှိလာရပေါ့နော
်ဒါပေမဲ့2021ခုနှစ်ဇန်နဝါရီ6ရက်လွတ်တော်ဝင်ဆင်းမှုဖြစ်စဉ်မှာအဓိကပါခဲ့တဲ့လက်ရစွမ်း Proud Voice လို့အဖွဲ့ကလက်ချံအဖွဲ့ဝင်တချို့ကတော့ American ပြည်တော်စုဒေသတချို့မှာဆက်လက်လှုပ်ရှားနေစေဖြစ်ပြီးရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်နေတယ်လို့ American Media တချို့မှာပြောထားပါတယ်ဒီလိုအနေအထားမှာရွေးကောက်ပွဲအပြီးကြာကလနှစ်လကျော်ဟာအင်မတန်အကဲဆက်တဲ့အနေထားနဲ့အထူးသတိထားစောင့်ကြည့်ရမယ့်အခြေအနေဖြစ်နေတယ်လို့လေ့လာသူတွေကထောက်ပြနေကြပါတယ်ခင်ဗျာကျွန်တော်ငင်းငယ်ရေးပ
ါဒါတော့ကိုငင်းငယ်ရေးသတင်းပေးပို့ခဲ့တာပါအမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုအတွင်းမှာတင်မဟုတ်ပဲကဘာတဝှမ်းပြည်ပမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသား3သန်းလောက်လည်းမဲပေးခွင့်ရရှိကြပါတယ်ဂျိုတင်မဲပေးကြသူတွေထဲမှာယူကရိန်းနိုင်ငံရောက်အမေရိကန်နိုင်ငံသားတွေလည်းပါဝင်နေတာပါရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေနဲ့ကြုံရပြီးတဲ့နောက်မှာကတည်းကထောင်ထဲချီတဲ့အမေရိကန်နိုင်ငံသားတွေယူကရိန်းနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့ရောက်ရှိနေကြတာပါ VOA သတင်းတော့လက်ရှာဘတ်ဂလက်စ်ရဲ့သတင်းလွှာကိုတော့ကိုသိန်းထိုက်ဦးကတင်ပြထားပါတယ
်အမေရိကန်ရွေးကောက်ပွဲရလဲရသမ္မတဘယ်သူဖြစ်လာမလဲဆိုတဲ့အဖြေကိုစိတ်လုံရှားပြီးစောင့်စားနေကြသူတွေထဲမှာယူကရိန်းနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားတွေလည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒမှာယူကရိန်းနဲ့ပတ်သက်လို့အထူးသဖြင့်ရုရှားကျူးကျော်စစ်ကိုခုခံရမှာအဓိကထောက်ပံ့နေတာကြောင့်အမေရိကန်သမ္မတဘယ်သူဖြစ်လာမလဲဆိုတဲ့ခံမှန်းချက်တွေကယူကရိန်းရဲ့လွတ်မြောက်ရေးတိုက်ပွဲအပေါ်မှာအရေးထိုးနေပါတယ်။ယူကရိန်းနိုင်ငံရောက်အနာဘလခါကအမေရိကန်နိုင်ငံသားယူကရိန်းຫນွယ်ပါတယောက်ပါ။ယူကရိန်းမှာအမေရိကန်နိုင်ငံသား6000လောက်ရှိမယ်လို့သူကခန့်မှန်းပါတယ်။သူကကီးဖ်မြို့မှာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့လူမှုကွန်ရက်သတင်းဌာနအက်ဒီတာတယောက်ပါကြိုတင်မဲ့ပြီးခဲ့ပြီးပါပြီ။သူကယူကရိန်းနိုင်ငံနဲ့မိသားစုအရာရော I've
been living in Ukraine for just over a year now. I was here a bit on and off before the war started.
Ukraine မှာနေတာတနည်းကျော်ပဲရှိပါသေးတယ်။စစ်ပွဲဖြစ်ခဲ့တဲ့ကဒီကိုတွားလိုက်ပြန်လိုက်နေပါ။ကျမအဖေက Ukraine လေမိသားစုကဒီမှာအခြေတည်ခဲ့ကြတာပါ။ဒီစစ်ပွဲကိုသတင်းယူဖို့သတင်းတောက်တယောက်ဖြစ်ချင်နေဆိုရင်တော့ဒီမှာပဲရှိရမယ်လို့ကျမမြင်ပါတယ်
။အမေရိကန်ရွေးကောက်ပွဲမဲဆွဲပွဲဒီမှာ Ukraine ကိစ္စကိုပြောဆိုဆွေးနွေးကြတာရှိပေမဲ့တကယ်တမ်းယူကရိန်းရဲ့ရုံးကန်တိုက်ပွဲကိုလူတွေမေ့လျော့နေကြတယ်လို့အန်နာဘယ်ခါမြင်ပါတယ်ဂလက်စစ်တမ်းကောက်ခံရေးဌာနနဲ့မေလန်တက္ကသိုလ်စစ်တမ်းတွေအရအမေရိကန်ပြည်သူတွေရဲ့နည်းနည်းလောက်အများစုကပဲနိုင်ငံရေးအခြေအနေဘာပဲဖြစ်ဖြစ်ယူကရိန်းကိုတော့ဆက်ပြီးကူညီထောက်ပံ့ရမယ်လို့မြင်ကြပါတယ်သတင်းဌာနတွေမှပြောဆိုနေတာတွေတဲ့လူတွေကယူကရိန်းရေးကိုပိုဆန္ဒတယ်လို့သူမြင်တဲ့အကြောင်းအန်နာဘယ်ခါကပြောပါတယ်
When I talk to people at home on both ends of the political spectrum, I do hear
America
a lot more empathy from
နိုင်ငံရေးနယ်ပယ်အသီးသီးကလူတွေကိုပြောဆိုကြည့်တဲ့လို့ဆိုရင်သူတို့က Ukraine နဲ့ပတ်သက်လို့စိတ်မကောင်းဖြစ်မိတဲ့အကြောင်းကိုကျင်းစာတဲ့အကြောင်းပြောကြပါတယ်။သတင်းဌာနတချို့မှပြောဆိုနေတာတွေထက်ပိုပြီးကြားရပါတယ
်။ယူကောက်ပွဲမှာဘယ်သူပဲနိုင်နိုင်ဘူးပေါင်းဆောင်ရွက်ရမယ်ဆိုတာကိုတော့Ukraine ပြည်သူတွေလက်ခံထားတယ်လို့သူကပြောပါတယ
် I hear Kyiv and NATO and various other places
Kyiv မှာရှိတဲ့သူတွေရော NATO မဟာမိတ်အဖွဲ့ကလူတွေရောပြောနေတာကျမကြားမိတာကသူတို့က American ရွေးကောက်ပွဲဘယ်သူပဲနိုင်နိုင်လက်ခံရမယ်ဆက်ပြီးအလုံးလုံးဖို့ပဲပြောနေတာပါကျမလည်းဒီသဘောထားအတိုင်းပါပဲလက်ခံပါတယ်ဆက်ပြီးတော့တိုက်ရအောင်မယ်လေ
Stephen Moore ဟာ American လွှတ်တော်မှာရင်းကဝန်ထမ်းရေးရာကြီးကလွတ်ခဲ့ဘူးသူ Republican တယောက်ပါယူကရိန်းကိုရောက်နေပြီးယူကရိန်းရေးစည်စနာဝန်ထမ်းလုပ်နေတဲ့သူပါယူကရိန်းလွတ်မြောက်ရေးစီမံချက်ဆိုတဲ့အမေရိကန်ထောက်ပံ့တဲ့ NGO အဖွဲ့တစ်ခုကဒီလူသားချင်းစာနာမှုကူညီနဲ့တိုက်ခိုက်ရေးနဲ့မဆိုင်တဲ့စစ်သုံးပစ္စည်းတွေကိုစည်စနာဝန်ထမ်းလုပ်ကင်ပေးနေတဲ့သူတွေကိုဝင်ငှပေးနေတာပါယူကရိန်းရေးဟာဒီမိုကရက်ရောရီပါဘလီကန်ရောပါတီကြီးနေရာစလုံးရဲ့ထောက်ခံမှုလိုတယ်လို့စတီဗင်မိုးကပြောပါတယ
် There is not a worldWhere Ukraine gets what it wants.
American ပြည်အောင်စုရဲ့ကိုယ်ညီထောက်ပံ့မှုတွေကိုပါတီတစ်ခုတည်းစီက Ukraine ကရနိုင်တာရနေတာမဟုတ်ပါဘူး။ဒီလိုဖြစ်နေတာမဟုတ်ပါဘူး။ Ukraine အနေနဲ့ပါတီနှစ်ရဲ့စလုံးရဲ့ထောက်ခံမှုရဖို့လိုပါတယ်။အင်ဖြူတော်နဲ့လွတ်တော်ကြားမှာကွဲလွဲနိုင်ကြကတော့80ရာခိုင်နှုန်းရှိနေပါတယ်
။ Stephen Moore ကသူ့ဘဝတသက်တာမှာ American တွေဒီလောက်သွေးကွဲတာသဘောထားကွဲလွဲတာတွေကိုမကြုံဘူးလို့ရွေးကောက်ပွဲမတိုင်ခင်ထွက်လာတဲ့လူထုစစ်တမ်းတွေကိုအခြေခံပြီးတော့ပြောပါတယ်။
The Russians are getting what they want.
ဒီရွေးကောက်ပွဲရသည်မှာရုရှားဘက်ကတော့သူတို့လိုချင်တဲ့အတိုင်းဖြစ်နေပါတယ်။သူတို့ကအမေရိကန်ပြည်ထောင်စုမှာဝရုံးသုံးခါနဲ့ထိမ့်မနိုင်တိမ့်မရအခြေအနေမျိုးကိုမြင်ချင်တာပါ
။ဒီရွေးကောက်ပွဲရလာဟာယူကရိန်းအနာဂတ်အတွက်ရေးကြီးတယ်ဆိုတာကိုတော့အများလက်ခံထားကြတယ်လို့သူကပြောပါတယ်
။ Right now we are in a global war.
အခုကျွန်တော်တို့ရင်ဆိုင်နေရတဲ့စစ်ကကမ္ဘာလုံးနဲ့ဆိုင်တဲ့စစ်ပါ။ဒီအချက်ကိုအခြေခံပြီးလှုပ်ရှားနေတဲ့သူတွေကကျွန်တော်တို့ရဲ့ရန်သူတွေနဲ့ယူကရိန်းပြည်သူတွေပါ။ဒီတော့ရွေးကောက်ပွဲကအမေရိကန်တွေစစ်ပွဲကိုဘယ်လိုတုံ့ပြန်မလဲဆိုတာအဆုံးဖြတ်ပေးမှာပါ
။တချို့ကလည်းမဲမပေးဘူးလို့ဆုံးဖြတ်ထားပါလေ။ဂျွန်ဆန်နက်နဲ့သူစနီးကတော့ဒီတစ်ချိန်ရွေးကောက်ပွဲမှာမဲမပေးဘူးလို့ပြောပါလေ။ဂျွန်ဆန်နက်ကနိုင်ငံတကာလေရင်လိုင်းကုန်ပို့ဆောင်ရေးလုပ်ငန်းမှာလုပ်ကိုင်နေတဲ့သူတယောက်ပါ။ဂျားနီဘဲမလိုက်ဖို့ကအရေးကြီးတယ်လို့မြင်တဲ့သူတယောက်ပါ
For us here it's just a waiting game you know
ကျွန်တော်တို့အတွက်ကစောင့်ကြည့်နေုံပါပဲဘယ်သူကိုကြိုက်တယ်မကြိုက်ဘူးတိတ်ခတ်ကြဲကြဲပြောနေလို့မရပါဘူးဘယ်သူပဲနိုင်နိုင်ကျွန်တော်တို့အတူတူအလုပ်လုပ်ရမှာပါ
အမေရိကန်သမ္မတရွေးကောက်ပွဲဘယ်သူနိုင်မလဲဆိုတော့ယူကရိန်းနိုင်ငံမှာရှိတဲ့မိတ်ဆွေတွေကသူ့ကိုကြိုတင်ခံမှန်းခိုင်းလို့ရှိတယ်လို့ဂျွန်ဆန်နက်ကပြောပါလေဒီအဖြေကိုအမေရိကန်နိုင်ငံသားတွေကပဲပြောမှာပါရွေးကောက်ပွဲမပြီးမချင်းဘယ်သူမှတိတိကျကျအဖြေကိုပြောလို့ရသေးမှာမဟုတ်ဘူးလို့သူကပြောဆိုကြောင်းပါခင်ဗျာ
ဒါကတော့ကိုသိန်းထက်ဦးပြောပြခဲ့တာပါခင်ဗျာအခုနားဆင်ရမှာကတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာတွေပဲဖြစ်ပါတယ်ဒီကနေ့အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့2024အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းကမ်မလာဟဲရစ်စန်ရီပါဘလစ်ကန်သမ္မတလောင်းဒိုနယ်ထရန့်တို့မဲအပြတ်အသတ်နဲ့အနိုင်ရမယ့်အနေအထားမရှိကြတာကြောင့်သူတို့ရဲ့မဲဆွယ်စီဝင်အဖွဲ့တွေကလည်းရွေးကောက်ပွဲရလနဲ့ပတ်သက်ပြီးတော့အငင်းပွားစရာဖြစ်လာခဲ့မယ်ဆိုရင်ရင်ဆိုင်မှုအသင့်ပြင်ထားကြတယ်လို့ဆိုပါတယ်။ VOA သတင်းတော့ Veronica Iglesias ပြောတဲ့သတင်းကိုကိုအောင်ကတင်ပြထားပါတယ
်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကနိုဝင်ဘာ5ရက်မှာကျင်းပတဲ့သ
အမရရွေးကောက်ပွဲဟာဖြောင့်မတ်မျှတလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မယ်ဆိုရင်ဒီရလဒ်ကိုလက်ခံမှာဖြစ်တဲ့အကြောင်းသတင်းမီဒီယာတွေကပြောကြားခဲ့ပါတယ်ရွေးကောက်ပွဲကျင်းပရေးအဖွဲ့ကလည်းရွေးကောက်ပွဲမျှမျှတပွင့်လင်းမြင်သာစွာဆောင်ရွက်မယ်အကြောင်းပြောထားတာပါဒါပေမဲ့လည်းပြိုင်ဘက်တွေဟာမတမာမှုတွေကျွလွန်နိုင်နေဆိုပြီးတော့လေထရမ့်ကပြောနေပါလေ
We can keep that cheating
လေလေလီဒါတွေကိုတားဆီးဖော်ထုတ်နိုင်မယ်ဆိုရင်ကျွန်တော်တို့အပြတ်အသတ်ကိုနိုင်ပါပါသူတို့ကလူလိမ့်နေပါ
ရွေးကောက်ပွဲမှာတကယ်လို့ထရမ့်ရှုံးပြီးတော့အနောက်ရှက်ပြေးမယ်ဆိုရင်ဒီလိုလုပ်ရက်တွေကိုတားဆီးဖို့အစဉ်သစ်ပြင်ထားတယ်လို့ဒီမိုကရက်သမ္မတလောင်းကမလာဟဲရစ်ကလွန်ခဲ့တဲ့လကထုတ်လွှင့်ခဲ့တဲ့ NBC ရုပ်မြင်သံကြားနဲ့တွေ့ဆုံမင်းမြန်ကမှပြောဆိုသွားပါတယ
် We will deal with election
ပေါ်ကျင်းပါတဲ့ညမှာရောနောက်ရက်ဒီမှာပါဖြစ်လာနိုင်ကြတွေကိုဖြည့်ရှင်းကင်တွယ်ဖို့ပြင်ဆင်ထားသလိုဒီပြဿနာတွေကိုကြွန့်ကြွန့်ကျင်ကျင်ဖြည့်ရှင်းကင်တွယ်နိုင်မဲ့သူတွေလည်းရှိပါတယ်
။မဲပြသက်ထောက်ခံမှုရဖို့လိုတဲ့ swing states ပြည်နယ်တွေမှာ Republican အမျိုးသားကော်မတီကရွေးကောက်ပွဲလေ့လာစောင့်ကြည့်အဖွဲ့ဖွဲ့ပြီးတော့မဲမတမာမှုတွေကိုစောင့်ကြည့်စစ်ဆေးပါတယ်။ဒီအဖွဲ့ရဲ့ရှင်းတွေကလည်းမဲပေးရမှာနီးလည်းမကြဘူးဆိုပြီးတော့တိုင်ကြားတာတွေရှိပေမဲ့ဒီလိုတိုင်ကြားမှုအတော်များများကိုတရားရုံးကပယ်ချပါတယ်။ဒီမိုကရက်ဘက်ကလည်းဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲရလက်မှန်ကန်ကြောင်းဒီပြုဖို့နှောင့်နှေးကြံ့ကြာနေတာအပါအဝင်ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့တရားရုံးကိုစောင့်ကြည့်တိုင်တန်းပါတယ်တဦးနဲ့တဦးမဲသိမ့်မကွာလာတဲ့ဒီနှစ်ရွေးကောက်ပွဲအတွက်အထူးသဖြင့်တော့ swing states တွေမှာဥပဒေကြောင်းအရာအပြင်းထန်ဖြေရှင်းကြလိမ့်မယ်လို့လည်းအကဲကတ်တွေကသုံးသပ်ထားတာပါ
At the polling place we often see
mayo နေမှာမဲတွေကိုတေးချရေးတွက်ရလားဆိုတာနဲ့ပတ်သက်လို့အငင်းအခုံဖြစ်တာကိုမကြာခဏတွေးရပါတယ်ရွေးကောက်ပွဲပြီးတဲ့ရက်တွေမှာဆိုရင်လေတချို့တွေဟာမဲပေးခွင့်ရှိရလားဆိုတာအပြင်သူတို့ရဲ့မဲတွေကိုရေးတွက်ရမလားမရေးတွက်ဘူးလားဆိုတာကိုလည်းငင်းခုံကြပါတယ
်မဲမတမာမှုတွေရှိတယ်ဆိုပြီးတော့ပြောကြားလာသူဟာအထောက်အထားခိုင်ခိုင်မာမာပြရမှာဖြစ်ကြောင်းလဲကျွမ်းကျင်သူတွေကသတိပေးထားပါတယ်
Lawyers be careful what you allege.
ရှင်းနေရအနေနဲ့သတိကြီးကြီးထားပြီးပြောဖို့လိုပါတယ်။အထောက်အထားပြရပါမယ်။မပြနိုင်ရင်2020တုန်းကလို့အရေးယူခံရနိုင်ပါတယ်
။2020သမ္မတရွေးကောက်ပွဲရလဒ်ကိုခိုးယူရဆိုပြီးတော့အခြေအမြင့်မရှိပဲပြောခဲ့တဲ့ Trump ရဲ့ရှင်းနေဟောင်း Rudy Giuliani ရဆိုရင်လည်းရှင်းနေလိုက်စင်ယူသိခံရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရာဖြစ်ရှင်းရမယ့်အခြေအနေတွေဖြစ်လာရင်ရွေးကောက်ပွဲရလဒ်ထုတ်ပြန်ဖို့နှောင့်နှေးကြံ့ကြာနိုင်တာပါဒါပေမဲ့လည်းအင်ကာနီညမှာသမရလောင်းတူကမဲအကွာနဲ့နိုင်နေမယ်ဆိုရင်တော့ကြံတဲ့သမရလောင်းအနေနဲ့ဒီရလဒ်နဲ့ပတ်သက်ပြီးလက်မခံရင်းဆန်ဖို့ထက်ခဲမှာဖြစ်ကြောင်းသုံးသပ်သူတွေကထောက်ပြပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါခင်ဗျာကျွန်တော်အမေရိကန်ပြည်ထောင်စုအတွင်းမှာပြည်နယ်50ရှိတာဆိုတော့ဒီအချိန်ကလည်းကွာပါတယ်အဲ့တော့အမေရိကန်ပြည်သူတွေဟာအခုကျွန်တော်တို့အတန်လွှင့်နေတဲ့အချိန်ထိကိုပဲမဲယုံနေစီကိုတွားပြီးတော့မဲပေးပြီးတော့သမရလောင်းကိုရွေးချယ်နေကြတော့မဲဖြစ်ပါတယ်။ဒါပေမဲ့တတိုင်းပြည်လုံးအတိုင်းအတာနဲ့မဲပေးကြမဲ့ပြည်သူမဲရီအတွက်ကသမရယုံကိုဘယ်သူမှဘယ်သူရမလဲဆိုတာဆုံးဖြတ်ပေးနိုင်မှာမဟုတ်သေးပါဘူး။ရွေးကောက်ပွဲကိုယ်စားလှယ်အဖွဲ့ရဲ့မဲကပဲအဆုံးဖြတ်ပေးနိုင်တာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲမဲရွေးချယ်ပုံနဲ့ပတ်သက်ပြီးတော့ပုံပြရုပ်တံမှာမရေးတနာကြော်တင်ပြထားပါတယ
်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ကိုစလဲတဦးဟာမဲစနာရှင်တွေထဲတဲ့ပြည်သူမဲနဲ့နိုင်ရင်သူကမဲစုစုပေါင်းမှာသူ့ရဲ့ရှင်ပြိုင်ဘက်ထက်ထောက်ခံမဲပုံများများရထားတယ်ဆိုတဲ့သဘောပါဒါမဲ့အမေရိကန်သမ္မတကိုဒီလိုရွေးချယ်တာမဟုတ်ပါဘူး1989ခုနှစ်မှာအမေရိကန်ပြည်အောင်စုကိုစတင်တည်ထောင်သူနိုင်ငံဖခင်ကြီးတွေအမေရိကန်ရွေးကောက်ပွဲဥပဒေရေးဆွဲကြတဲ့ကပြည်နယ်တွေကြားအာဏာတင့်တင့်မျှတဖို့နဲ့မတင့်တော်တဲ့သူသမရရာသူမရစေဖို့အရေးရေးဆွဲခဲ့ပါတယ်ရွေးကောက်ပွဲနဲ့သမရခန့်အပ်မှုကြားမှာဂျားခန့်ဖြင့်ညှိနှိုင်းလှုပ်ဆောင်ဖို့ရွေးကောက်ပွဲကိုယ်စားလှယ်အဖွဲ့ကိုဖန်တီးခဲ့ပါတယ်ရွေးကောက်ပွဲကိုယ်စားလှယ်အဖွဲ့မှာကိုယ်စားလှယ်938ဦးပါဝင်ပြီးတော့အမေရိကန်ပြည်အောင်စုရဲ့ပြည်နယ်50ကလွှတ်တော်ကိုယ်စားလှယ်အရေးအတွက်ကိုအခြေခံတာဖြစ်ပြီးပြည်နယ်လူဦးရေနဲ့အချိုးကျတယ်လို့ပြောရပါမယ်ဥမာကယ်လီဖိုးနီးယားပြည်နယ်မှာကိုယ်စားလှယ်54ဦးရှိပြီးတော့လူနေကျဲတဲ့ဝိုင်ယိုမင်းပြည်နယ်မှာတော့3ဦးရှိတာပါသမရဖြစ်ဖို့အတွက်ဆိုရင်ကိုယ်စားလှယ်မဲ938ထဲကနေအနည်းဆုံးမဲ290ရဖို့လိုအပ်ပါတယ်အမေရိကန်ပြည်နယ်48ခုနဲ့ DC ခရိုင်မှာနိုင်သူအကုန်ယူစားတန်းစနစ်ဖြစ်လို့အဲ့ပြည်နယ်တွေမှာမဲအများဆုံးရတဲ့သမရလောင်းကကိုယ်စားလှယ်မဲအကုန်လုံးကိုရရှိတာဖြစ်ပါတယ်မိန်းနဲ့နေဘရာစကာပြည်နယ်နှစ်ပြည်နယ်မှာတော့မဲဆန္ဒနဲ့အလိုက်မဲအများဆုံးအနိုင်ရသူကိုကိုယ်စားလှယ်မဲတချို့ခွဲပေးတာဖြစ်လို့မဲကွဲသွားနိုင်ပါတယ် အမေရိကန်ရွေးကောက်ပွဲရလဒ်နဲ့ပတ်သက်ရင်တော့ပြည်သူ့မဲအရေးအတွက်ကအဓိကမဟုတ်ပါဘူးပြည်သူ့မဲမှာရှင်ပြိုင်ဘက်ထက်ပိုနေပေမဲ့လည်းသမရဖြစ်သွားနိုင်တာပါဒါမျိုးကလည်းတမိုင်းတစ်လျှောက်မှာ၅ချိန်ဖြစ်ခဲ့ပူပါတယ်2016ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကဟီလရီကလင်တန်ထက်မဲ 2.9 သန်းနည်းပေမဲ့သမရဖြစ်သွားခဲ့ပါတယ်ဒေဂရစ်2000မှာဆိုရင် George W. Bush ကအယ်ဂေါ်ထက်မဲ9သိန်းခွဲနီးပါးနည်းပေမဲ့လည်းအနိုင်ရသွားပါတယ်။ဒီလိုမျိုးအမေရိကရဲ့ဓာတ်ရရွေးချယ်မှုမဟုတ်တဲ့ရွေးကောက်ပွဲပုံစံကိုဝေဖန်မှုတွေအများကြီးရှိနေတာပါ။ကိုယ်စလဲမဲနဲ့ရွေးချယ်တဲ့စနစ်ကိုဖျက်သိမ်းဖို့ဒါမှမဟုတ်ပြုပြင်ဖို့အကြံပြုချက်900ကျော်တောင်ရှိပေမဲ့တခုမှမအောင်မြင်သေးပါဘူး။အခုလာမယ့်ရက်ပိုင်းအတွင်းရွေးကောက်ပွဲကျင်းပပြီးသွားရင်တော့မဲရည်တွေရဘယ်သူနိုင်မလဲဆိုတာသိနိုင်ပေမဲ့ပြည်နယ်တစ်ခုချင်းစီကရွေးကောက်ပွဲအဖွဲ့ရဲ့တည်ဝင်ကြေညာမှုကဒီဇင်ဘာလမှထွက်မှာဖြစ်ပါတယ်။ရွေးကောက်ပွဲကိုယ်စားလှယ်အဖွဲ့မဲပေးမှုလုပ်ငန်းစဉ်ကလည်းဖွဲ့စည်းပုံအခြေခံဥပဒေမှာရေးဆွဲထားပေမဲ့ကိုယ်စားလှယ်တွေကပြည်သူထောက်ခံသူကိုလိုက်ပြီးမဲထည့်ရမယ်လို့ပြောမထားပါဘူး။အခုချိန်ထိတော့ထောက်ခံမဲပေးပါမယ်လို့ကတိပြုထားတဲ့သမ္မတလောင်းကိုမဲမထည့်တဲ့ကိုယ်စားလှယ်အယောက်90ရှိခဲ့ပြီးတော့အဲ့ဒီထဲကကိုယ်စားလှယ်တယောက်ကပဲအနိုင်ရှုံးသိက်ကတဲ့ရွေးကောက်ပွဲမှာရှုံးနေတဲ့သူဘက်ကမဲထည့်ခဲ့ပါတယ်။ဒီလိုမျိုးအများဆန္ဒကိုသွေးဖဲပြီးတော့မဲထဲတာကြောင့်တော့ရွေးကောက်ပွဲရလကပြောင်းမသွားပါဘူး။ဒါပေမဲ့သူတို့ရဲ့ဖြစ်တည်နေမှုကခံမမှုခက်တဲ့အမေရိကန်ရွေးကောက်ပွဲစနစ်ကိုမီးမောင်းထိုးပြနေတာပဲဖြစ်ပါလိမ့်ရှင
်။သောရစီနေကိုတစ်ခုလောက်မေးချင်ပါတယ်။ဂျင်းပေါင်းမီဝတ်မယ်ဆိုရင်ဘယ်နိုင်ငံကထုတ်တဲ့ဂျင်းပေါင်းမီကိုဝတ်ကြပါသလဲ။သတင်းပေးချင်တာကတော့ဂျပန်နိုင်ငံလို့ဂျင်းပေါင်းမီတွေအရေးသွေးကောင်းလာတယ်လို့နာမည်ကျော်ကြားသလိုဂျပန်မင်းနေပြလို့ပြောစမှာဖြစ်အောင်အယောင်ကလည်းထူးခြားလှပါတယ်။ဒါကြောင့်ဂျင်းဂျပန်ဂျင်းတွေဒီအစာပြည့်ရာခူရာရှိကိမြို့ကရက်ွက်တစ်ခုကိုမတ်စုမြတ်မုံနဲ့အတူကဘာလက်လက်ခီးသွားအစီအစဉ်မှာလေ့လာကြည့်ကြအောင်ပါခင်ဗျာ။
ဂျပန်နိုင်ငံကိုဂျင်းပေါင်းမီဝယ်ဖို့တက်တက်လာကြတဲ့ရှိတယ်လို့ပြောရင်အံ့ဩကြမယ်ထင်ပါတယ်။ကမ္ဘာမှာအမေရိကန်ဂျင်းပေါင်းမီတွေကိုလူသိများပေမဲ့အရေးအသွေးအကောင်းဆုံးအမှုပညာလက်ရာမြောက်ချုပ်ထားတဲ့ဂျင်းပေါင်းမီဝတ်ထင်သူတွေကဂျပန်မှာသွားဝယ်ကြပါတယ်။ဂျပန်ဂျင်းပေါင်းမီစတင်မွေးဖွားရလို့ပြောနိုင်တဲ့နေရာကတော့ဂျပန်နိုင်ငံအနောက်တောင်ပိုင်းအိုကာယာမခရိုင်ခူရာရှိကိမြို့ကခိုဂျီမာရပ်ကွက်ဖြစ်ပါတယ်။ဒီရပ်ကွက်ထဲမှာထိတ်တန့်အရေးအသွေးကောင်းဂျင်းတဲ့ရောင်းတဲ့ဆိုင်ပေါင်း30ထက်မနည်းရှိတဲ့လမ်းကို Jean Street လို့တော့မှနာမည်ပေးထားပါတယ်။ဒီလမ်းစီကိုတစ်နှစ်တစ်နှစ်ရောက်လာကြတဲ့နိုင်ငံဆောင်ကကမ္ဘာလှည့်ဧည့်သည်တသိန်းထက်မနည်းရှိတယ်လို့ဂျပန်ခီးသွားလုပ်ငန်းကပြောထားပါတယ်။နိုင်ငံသားဧည့်သည်တွေအလားများလို့တဲ့အတွက်ခိုကြီးမရထားဘူတာယုံမှာအဲလမ်းညွန်ကောင်တာရှိပြီးတော့အင်္ဂလိပ်ဘာသာနဲ့အဲလမ်းညွန်လက်ကမ်းစာဆောင်တွေထားပေးထားပါတယ်။ Chanel တို့ Gucci တို့လိုကမ္ဘာကျော်ဈေးခံအဝတ်အထည်အမှတ်တံဆိပ်တွေအတွက်ဂျင်းတယ်ရီထုတ်လုပ်ပေးနေရတဲ့အထည်အရေးအသွေးကောင်းဂျင်းတယ်လုပ်ငန်းတွေရှိတဲ့နေရာဖြစ်ပါတယ
် This quality is trustful
ဂျပန်ဂျင်းတယ်ရီရဲ့အရေးအသွေးကစိတ်ချရလို့ဒီကိုလူတွေအများကြီးလာကြတာလို့ထင်ပါတယ
်ဂျပန်ဂျင်းပေါင်းပြီးဂျင်းအင်ဂျီတွေထဲမှာနာမည်ကျော်အမှတ်တံဆိပ်တစ်ခုဖြစ်တဲ့ Momotaro Jeans ဆိုင်မှာအခုလိုမျိုးနိုင်ငံခြားကနေလာဝယ်ကြသူတွေကိုအမြဲတွေ့ရလေရှိပါတယ်ဒီတယောက်ကလည်းစင်ကာပူကနေဂျင်းပေါင်းပြီးလာဝယ်နေတာပါ
I think in Japan the denim
Japan jean တွေအရေးသွေးကောင်းတာလူသိများတယ်လို့ထင်ပါတယ
်ဂျင်းသားမျိုးစုံဂျင်းအယောင်မျိုးစုံတဲမှာသူက raw denim လို့ပြောတဲ့မူလဂျင်းသားနဲ့ချုပ်ထားတဲ့ပေါင်းပီကိုသဘောကျနေပါတယ
် I think the raw denim is quite nice as well especially
အယောင်ချုပ်မထားတဲ့ဂျင်းကောင်းမယ်ထင်ပါတယ်ဗျဒီမှာနမူနာပြထားတာတော်တော်လေးလှပါတယ်အခုကျွန်တော်ဒီလိုဂျင်းမျိုးလိုချင်သွားပြီရှာကြည့်လိုက်ပါအောင်မယ်
တိုဖူကဆာလို့ကားထုတ်လုပ်တဲ့အထိအသေးစိတ်အနုစိတ်ဂရုစိုက်တယ်လို့နာမည်ကြီးတဲ့ဂျပန်မှာဂျင်းပေါင်းမီတစ်ထည်ဖြစ်လာဖို့ကိုလည်းအမှုပညာတစ်ခုဖန်တီးတယ်လို့အသေးချာဖန်တီးတာကို Momotaro Jeans လုပ်ငန်းမှာသက်သေဖြစ်နေမြင်နိုင်ပါတယ်။ဂျင်းတယ်ချုပ်လုပ်ဖို့ဂျင်းစားတွေကအစကိုပိုင်ရက်ကန်းစင်တွေမှာရက်လုပ်ကြတာဖြစ်ပါတယ်
။ကိုဂျူနဲမကွန်နာနိုဆတ်တိုနိုတို့
ဂျင်းစားရက်တဲ့ရက်ကန်းဆက်တွေကိုကျွန်တော်ပြည်ပြင်ထင်းသိမ်းလာတာနှစ်90ရှိသွားပါပြီ။ရကန်းစက်တစ်ခုခုဖြစ်နေပြီဆိုအတန်ကြာတာနဲ့ကျွန်တော်သိတယ်ဗျ
။ဟိုအနှစ်ရှိリズムで流れとるの違う音
が。ဒါဆိုဝတ်ထားရင်တော့မအတန်တစ်ခုခုလွဲနေပြီဆိုတာသိလို့အဲ့ဒီရကန်းစက်ကိုကျွန်တော်ပြင်နိုင်ပါတယ်
။ကျွမ်းကျင်မှုနဲ့စေတနာပေါင်းပြီးတော့နှစ်ပေါင်းများစွာအတွေ့အကြုံရှိသူတွေနဲ့ဂျင်းပေါင်းပြီးဂျင်းကြီးတွေကိုချုပ်လုပ်နေကြတာဖြစ်ပါတယ်
။ဒါခီးရှင်တော့အသိဥစီကလက်တွေကိုလုံးတ
ဲ့နှစ်ပေါင်းများစွာလောက်လာတဲ့အတွေ့အကြုံကြောင့်အစအနေနဲ့လေးထူသွားပြီဆိုရင်တော့ကျွန်တော်ချက်ချင်းသိပါတယ်။
ဂျပန်ဂျင်းပေါင်းမီတွေရဲ့သူမတူထူးခြားမှုတစ်ခုကတော့မဲနဲ့ပြားရောင်ဖြစ်ပါတယ်။ဂျပန်မဲနဲ့ပြားရောင် တောင်ကူနိုဘလူးလို့နာမည်တွင်တဲ့အထီကြော်ကြားတဲ့အယောင်ရဖို့အယောင်ဆိုးတဲ့အတတ်ပညာကလည်းမိုမိုတာရိုဂျင်းလုပ်ငန်းမှာတိတ်ကိုတံပိုးထားတဲ့အဆင့်တစ်ခုဖြစ်ပါတယ
်
မင်းငယ်အောင်ဆိုတဲ့အစ်စ်မှာတိတ်တရီထားအသေးချာလောက်ရတာကလိုချင်တဲ့အယောင်ရဖို့ပါဓာတ်ရုပစ္စည်းတွေနဲ့အစားထိုးအယောင်ဆိုးလို့မရပါဘူ
းဇင်ဘာဘွေနိုင်ငံမှာလက်နဲ့ခူးဆွထားတဲ့အကောင်းဆုံးဝါကွန်းတွေကိုလိုချင်တဲ့ဂျင်းအယောင်ရဖို့တဘာဝပစ္စည်းတွေနဲ့အယောင်ဆက်ထားတဲ့ဆေးရည်တွေမှာဆေးဆိုးနေတာဖြစ်ပါတယ်ဝိစင်သူတွေကိုပေါ်မှာပျော်ပြောင်းပြီးတက်တောင့်တသားဖြစ်နေဖို့မှာဆေးရောင်ဆိုးနည်းကလည်းအရေးကြီးတယ်လို့ဆေးရောင်ဆက်ပညာရှင်ကရှင်းပြပါတယ
်にさせようと思うとなかなかねやっぱし
ဒီလုံမှာအခက်ခဲဆုံးအဆင့်ကတော့အယောင်ဆိုးဖို့ဆက်ထားတဲ့ဆေးရောင်ကိုသုံးသပ်ရတာဖြစ်ပါတယ်ဆက်ထားတဲ့ဆေးရောင်မကောင်းဘူးဆိုရင်အဲ့ဒီနေ့မှာအယောင်ဆိုးဖို့မဖြစ်နိုင်တော့ပါဘူးဒီလက်မှုပညာတက်ဖို့ကလှုပ်ရှင်တဲ့စိတ်ဆန္ဒမရှိရင်မလွယ်ပါဘူးအသေးချာစိတ်ပါမှဒီပညာတက်မှာပါဆိုးဆေးတွေကိုနေ့တိုင်းဆက်ရပါတယ်တစ်နှစ်မှာ365ရက်လုံးအယောင်ဆက်ဖို့လိုပါတယ်
အရေးအသွေးကောင်းဂျင်းတထည်ဖြစ်ဖို့အသေးချာဆေးရောင်ဆိုးထားတဲ့ဂျင်းသားအထုအပါရွေးတာကစားလို့တည်တည်တတ်တတ်ချောက်လုံးနီးကိုလည်းဒီလုပ်ငန်းကအလေးထားပါတယ်။မိုမိုတာရိုဂျင်းစ်ကဂျင်းဒယ်ရီဝယ်ရင်ယာတက်ဖန်အာမခံချက်လည်းပါပါတယ်။ကျိုးချောင်းစီလျော်တဲ့အပောက်အပြဲမျိုးဆိုရင်အခမဲ့ပြန်လဲချောက်လုံးပြင်ဆင်ပေးပါတယ်
။ものを作ってこれは自分たちが作ったのが誰かの手に渡りますよね。でこ
れは。ちまろ敵が気遣いたら、転立びよ意識かねあてぴゃんちょぽば。အခုကျမတို့ချုပ်နေတဲ့ဂျင်းမောင်းမီတွေဝဲဝတ်တဲ့သူတွေလက်ထဲရောက်သွားတဲ့အခါမှာလက်ရကောင်းလို့ဝဲဝတ်ရတာတန်လိုက်တာဆိုတော့တုံ့ပြန်ချင်မျိုးရခြင်းပါလေ
မိုမိုတာရိုဂျင်းစ်ကအဝတ်ထယ်တွေကိုဝယ်ယူချသူ40ရာခိုင်နှုန်းကဂျပန်နိုင်ငံပြင်ပကဖြစ်ပါတယ်ဂျင်းမောင်းမီတစ်ထည်ကိုအမေရိကန်ဒေါ်လာ300ကျော်ကစပြီးတော့1000နီးပါးအထိဈေးရှိတာမို့ဈေးကတော့မပေါ်လှပါဘူးဒါပေမဲ့အရေးအသွေးကိုကောင်းကောင်းထိန်းထားတာမို့သူတို့ရဲ့ဂျင်းတွေကိုတကူးတကလာပြီးတော့ဝယ်နေကြတာပါမိုမိုတာရိုဂျင်းစ်အမှတ်တစိုက်ကိုထုတ်လုပ်တဲ့ပင်မကုမ္ပဏီဖြစ်တဲ့ Japan Blue Jeans ကုမ္ပဏီကဂျပန်နိုင်ငံမှာထုတ်လုပ်ပြီးဆိုတဲ့အချက်ကိုဂုဏ်ယူစရာအဖြစ်နဲ့မှတ်ယူထားတယ်လို့ပြောပါတယ်
။一番はやはり長く使えるということを大前提に全て
私たちはプラマウーザーペイがろရေရှည်ခံတဲ့ဂျင်းနယ်တွေလုပ်ဖို့ပါ။ကျွန်တော်တို့ကုမ္ပဏီကိုတိဆောက်ထားပုံကအရေးအသွေးကိုရှည်တန်းတင်တဲ့ပုံစံဖြစ်အောင်လုပ်ထားပါတယ်။ဒါကဂျပန်အရေးအသွေးလို့ပဲပြောရမယ်ထင်ပါတယ
်။だから我々のプロダクトの最高価値
高層野堆ピポがレネ抽ポルレと言ってまで。ちょ養にやぼそうだれ。ラドゥばべ。帝般にじゃ描わめそういメネ養やぼ。ダルソーゼ通び殺たね。てばはメネ養殺ぽんじ。ドゥドゥばべ。だめ陣養撤らでか、滅死ね見やれ養陣じゃろ。こわとばれ。
ဂျင်းစာရက်လုတာကနေဂျင်းပေါင်းမီချုပ်လုပ်ပြီးစီးတဲ့အထိအဆအဆုံးဂျပန်နိုင်ငံမှာလုတဲ့ဂျပန်ဂျင်းတယ်ရရနိုင်တာမို့နိုင်ငံအနောက်တောင်ပိုင်းအိုကာယာမခရိုင်ခူရာရှိကီမြို့ကခိုးချီမရက်ွက်ကိုကမ္ဘာနိုင်ငံဆောင်ကလာပြီးတော့ဝယ်နေကြတာပါနှစ်ပေါင်း40ကျော်ကြာတဲ့အထိထိတ်တန့်အရေးအသွေးကိုထိန်းထားတဲ့အတွက်ဂျပန်နိုင်ငံလုတ်ဂျင်းပေါင်းပြီးဂျင်းအိမ်ကြီးဆိုပြီးတော့နာမည်ကျော်ကြားနေတာဖြစ်ပါရဲ့ရှင်ကျွန်မဆူမြတ်မော်ပါ
ကျွန်တော်တို့ VOA ကိုလည်းစာရေးသားကြပါအောင်ခင်ဗျာစာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အလွယ်ကူဆုံးနဲ့အမြန်ဆုံးစာပေးပို့ခြင်းတော့ VOA ရဲ့ chat Facebook chat box ထဲမှာလာပြီးတော့သတင်းစကားရေးသားနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြမှာပါခင်ဗျာအမေရိကန်ပြည်ထောင်စုမှာအင်္ဂါနေ့ကျင်းပတဲ့သမရရွေးကောက်ပွဲမှာတော့တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေမဲပေးနေကြပါတယ်ဒုတိယသမ္မတကမလာဟဲရစ်ကိုနိုင်ငံရဲ့ပထမအဦးဆုံးသောအမျိုးသမီးခေါင်းဆောင်အဖြစ်ရွေးချယ်မလားဒါမှမဟုတ်2020ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုပဲအင်ပီရိုကိုပြန်ပို့မလားဆိုတာရွေးချယ်ဆုံးဖြတ်နေကြတာဖြစ်ပါတယ်ဒီမိုကရက်သမ္မတလောင်းဟဲရစ်နဲ့ရီပဘလစ်ကန်ဘက်ကထရန့်တို့ကြားရှင်းပြိုင်မှုဟာဆယ်စုနှစ်တည်းအတွင်းအကျိတ်နယ်အဖြစ်ဆုံးရွေးကောက်ပွဲတစ်ခုဖြစ်လူမှုစစ်တမ်းတွေမှာဖော်ပြပါတယ်အနံ့ရသူကတော့လာမယ့်ဇန်နဝါရီလအတွင်းမှာသမရ၄နှစ်သက်တမ်းကိုစတင်တာဝန်ယူရမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ကွန်ဂရက်မှာအများစုကြီးဆိုရေးရလတ်ဟာအင်္ဂါနေ့မဲပွေးပွဲကနေပေါ်ထွက်လာမှာဖြစ်ပါတယ်ဒီရလတ်ဟာသမရရွေးကောက်ပွဲအနံ့ရသူရဲ့ဥပဒေအစိုးပြုချက်တွေအရေးမှာအဓိကအခန်းကဏ္ဍကနေပါဝင်ကြရမှာလည်းဖြစ်ပါတယ်အမေရိကန်အောက်လွှတ်တော်နေရာ435နေရာအားလုံးအတွက်နှစ်နှစ်သက်တမ်းတစ်ကိုအင်္ဂါနေ့ရွေးကောက်ပွဲမှာရွေးချယ်နေကြတာဖြစ်တယ်လို့ အထက်လွတ်တော်နေရာတရားတွေက34နေရာအတွက်6နှစ်တတန်းအစ်ကိုလည်းရွေးချယ်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတမန်ကမဲယုံတွေကိုဘုံအန္တရာယ်ချိန်ချောက်မှုတွေရုရှားကဖြစ်ပုံရကြောင်းဒီပြည်ထောင်စုစုံစမ်းရေးဘူရိုကသတင်းမှာဖော်ပြပါတယ်။သတင်းချင်းချုပ်ကိုနားဆင်ခဲ့ရတာပါ။ဒီကနေ့မနက်ခင်းအတွက်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာဂျိမ်းစ်မစ်ဖြစ်ပါတယ်။မြန်မာပြည်သူပြည်သားတွေအနေနဲ့ဒီ view အမေရိကန်ရွေးကောက်ပွဲနောက်ဆုံးရသတင်းနဲ့သုံးသပ်ချက်တွေကိုဓာတ်ရိုက်ထုတ်လွှင့်သွားဖို့ရှိတယ်လို့စောင့်မျှော်နားဆင်ကြပါဦးခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါ။